Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ2ရက်တနင်္လာနေ့ညနေခင်း 6:00 AM အစီအစဉ်တွေကို line to meter 16.25 ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါ။တနင်္ဂနွေတူရကီရွေးကောက်ပွဲမှာ AKP ပါတီအနိုင်ရတဲ့အပေါ်ကဘာကလေးစားလက်ခံတင်တယ်လို့တူရကီသမ္မတအာဒိုဝန်ကဒီကနေ့ပြောဆိုလိုက်ပါတယ်။တခါတောင်ကိုရီးယားနဲ့ဂျပန်နိုင်ငံအကြားဆယ်စုနှစ်ပေါင်းများစွာအငင်းပွားနေရတဲ့ကိစ္စရပ်တစ်ခုအပေါ်အမြန်ဆုံးဖြေရှင်းကြဖို့နှစ်နိုင်ငံသမ္မတတွေသဘောတူလိုက်ကြပါပြီ။မနေ့ကမနေ့ပိုင်းကချင်းရွေးမြစ်တမ်းမှာခီးတဲ့ချင်းအမြန်ရင်တစဉ်တိမ်မောက်လို့လူ၄ယောက်သေဆုံးပြီး၈ယောက်ပျောက်ဆုံးနေတဲ့အကြောင်းဆူရပိုင်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမျက်အင်ကျဉ်းနိုင်တဲ့အထူးပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။လာမယ့်မြန်မာလွတ်တော်ရွေးကောက်ပွဲတွေအပေါ်မြန်မာနိုင်ငံတွင်းယင်းနှင်းမြုံနှံလိုတဲ့နိုင်ငံတကာယင်းနှင်းမြုံနှံသူတို့စောင့်ကြည့်နေကြပါတယ်
။日本の投資家に対しては今回の選挙の結果を通してミャンマーが非常に安定した。
ジャパンピーパー共同会社アフェジェットやヤンゴンヤンゴン4会社を送念じゃいむハロカズヤモカばしん。別そうの後輩まじゃやまば。じゃあ辺メレマまパーティーアマデゼアヤン越えれにてて、内外パーティーで一刻追にてて庭ね。マンデレイ地域ニュースラブアロ訓伝がね、庭庭庭庭庭庭庭庭庭を伝談ぺにてて庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭庭နေလာနေနောက်ဆုံးရသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့မှတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အချိန်မတိုင်ခင်ကျင်းပတဲ့တူရကီရွေးကောက်ပွဲမှာသူ့ရဲ့တရားမျှတရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ AKP အနိုင်ရလိုက်တဲ့အပေါ်ကဘာကလေးစားလက်ခံတင်တယ်လို့တူရကီသမ္မတ Recep Tayyip Erdogan ကဒီကနေ့ပြောဆိုလိုက်ပါတယ်တိုင်းပြည်ဒီနေ့ရည်အတွေ့တူရကီပြည်သူတွေကအခုလိုဆန္ဒမဲပေးခဲ့ကြတာဖြစ်တယ်လို့သမ္မတ Erdogan ကပြောပါတယ်ဒီနေ့ဝင်နေကကျင်းပတဲ့ရွေးကောက်ပွဲမှာ AKP ပါတီကမဲရီအတွက်90ရာခိုင်နှုန်းနည်းနည်းသာလျော့ပြီးတော့လွှတ်တော်နေရာ550မှာ316နေရာကိုအနိုင်ရလိုက်တာပါ။ဒါကြောင့်လွန်ခဲ့တဲ့9လတုန်းကရွေးကောက်ပွဲမှာ AKP ပါတီအနေနဲ့ဆယ်စုနှစ်တစုအတွင်းပထမဆုံးအကြိမ်အများစုမဲဆုံးရှုံးခဲ့ရတာကနေအခုဒီချိန်ရွေးကောက်ပွဲရတဲ့ကြောင့်ပါတီတစ်ခုတည်းကအစိုးရဖွဲ့ဝင်ပြင်ရလိုက်တာဖြစ်ပါတယ်။အဓိကအတိုက်အခံပါတီဖြစ်တဲ့ CHP ပါတီက25ရာခိုင်နှုန်းကျော်ကျော်လေးသာအနိုင်ရတာကြောင့် AKP ပါတီကိုအပြတ်သက်ရှုံးနိမ့်ခဲ့တာဖြစ်ပါတယ်။တူရကီဝန်ကြီးချုပ်အမတ်ဒိုဗူဂလိုတူကတော့တိုင်းပြည်မှာညညရေးတည်ဆောက်နိုင်ဖို့ဆန္ဒရှိတယ်ဆိုတော့ကိုတနင်္ဂနွေနေ့ကအန်ကာယာမြို့မှာထောက်ခံသူတွေကိုပြောကြတဲ့အမေကွန်အတွင်းမှာပြောဆိုသွားပါတယ်။နိုင်ငံရေးအခြေအနေတွေပုံမှန်ပြန်ရှိတဲ့တူရကီနိုင်ငံသစ်တည်ဆောက်သွားဖို့သူကပြောဆိုခဲ့ပါတယ်။သမ္မတအာဒိုဝန်ကိုအုပ်ချုပ်ရေးအာဏာပုံမှုအနှစ်ပေးနိုင်ဖို့ရွယ်တဲ့ဖွဲ့စည်းပုံတည်တည့်ရဲ့ရေးဆွဲဖို့ AKP ပါတီကကြိုးပမ်းနေတာနဲ့ပတ်သက်ပြီးတော့လည်း Mr. Davuglu Tu ကထပ်မံပြောဆိုသွားပါတယ်။အခုရွေးကောက်ပွဲမှာလွှတ်တော်နေရအများစုကို AKP ပါတီကအနိုင်ရတဲ့တိုင်အောင်ဖွဲ့စည်းပုံတည်တည့်ရဲ့ကိုယ်ပါတာရေးဆွဲနိုင်ဖို့အတွက်ကိုတော့လုံလောက်တဲ့အမေကြီးအတွက်မရခဲ့ပါဘူးရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာကမ္ဘာပေါ်မှာလူခွင့်ရေးအချိုးဖောက်ဆုံးနိုင်ငံတွေတဲ့ပါဝင်တဲ့ Uzbekistan, Anashin ခေါင်းဆောင်နဲ့အခြားအာရှအလဲပိုင်းနိုင်ငံတွေကခေါင်းဆောင်တွေနဲ့တနင်္ဂနွေနေ့ကတွေ့ဆုံပါတယ်။ဥရောပနဲ့အရှေ့အလဲပိုင်းဒေသတွေကိုသွားပြီးတဲ့နောက်အခုအာရှအလဲပိုင်းဒေသကို Mr. Kerry ရောက်နေတာပါ။တနင်္ဂနွေနေ့တုန်းကတော့ဆိုဗီယက်ပြည်ထောင်စုနိုင်ငံဟောင်းတွေဖြစ်ကြတဲ့ကဇက်စတန်၊ကီယာဂစ်စတန်၊တာဂျီကစ်စတန်၊တာခ်မေနစ်စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။အဲ့ဒီနိုင်ငံတွေအားလုံးဟာအာဖဂန်နစ္စတန်မှာတာလီဘန်တွေခေါင်းပြန်ထောင်လာတဲ့အချိန်တွေနဲ့အစ္စလာမစ်စွန့်ရောက် IS စစ်သွေးကြွားလို့အကြမ်းဖက်အဖွဲ့တွေကသူတို့နိုင်ငံသားတွေကိုအဖွဲ့ဝင်တွေအဖြစ်စုဆောင်းနေတဲ့အပေါ်စိုးရိမ်နေကြတဲ့နိုင်ငံတွေဖြစ်ပါတယ်။ရှေ့ဟောင်းပိုလန်မှာမြို့ဖြစ်တဲ့ဆမာကန်မှာလုပ်တဲ့အစည်းအဝေးအတွင်းအဲ့ဒီစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးမစ္စတာကယ်ရီကပြောသွားပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုချိတ်ဆက်လှုပ်ဆောင်မှုတဘာဝပတ်ဝန်းကျင်ရေးရာဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်ရေးလူသားရှုထောင့်စတာတွေနဲ့ပတ်သက်လို့ဆွေးနွေးကြမှာဖြစ်ပြီးတမိုင်းရဲ့အခုလက်ရှိကာလမှာစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအတူပူးတွဲဖြစ်ပေါ်နေပြီးတော့အပြန်အလှန်အမိတဟဲပြုနေပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ American Russia ဆက်ဆံရေးရိုးရင်းနေချိန်မှာအာရှအလဲပိုင်းနိုင်ငံတွေနဲ့ American အကြားဆက်ဆံရေးအားကောင်းခိုင်မာမှုကိုထပ်ပြီးအာမခံတဲ့နည်းလမ်းတစ်ခုဖြစ်အခုဝန်ကြီးကယ်ရီခီးစင်ပေါ် American တာဝန်ရှိသူတွေကသတ်မှတ်ပါတယ်ရှင်
တန်ကိုရီးယားနဲ့ဂျပန်နိုင်ငံအကြားဆယ်စုနှစ်ပေါင်းများစွာအငင်းပွားနေရတဲ့ကိစ္စရပ်တစ်ခုအပေါ်အမြန်ဆုံးဖြေရှင်းကြဖို့သမ္မတဘက်ကွန်ဟေးနဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အကြားသဘောတူလိုက်ကြပါရစေ။ 20ရာစုနှစ်ပထမထက်ဝက်ပိုင်းကကိုရီးယားကျွန်းဆွယ်ကိုဂျပန်တို့ရရဲဆက်ဆက်လုပ်ရတွေနဲ့သိမ်းပိုက်ထားခဲ့တဲ့ကာလအတွင်းကိုရီးယားမျိုးသမီးတွေကိုလိန်ကျွန်းတွေအဖြစ်နဲ့အတင်းအဓမ္မစေခိုင်းခဲ့တဲ့အပေါ်အငင်းပွားနေတာကိုဖြေရှင်းဖို့သဘောတူလိုက်ကြတာပါတနင်္လာနေ့ကဆွမ်းမြူတော်မှာကျင်းပတဲ့နိုင်ငံထိပ်သီးအစည်းအဝေးအတွင်းခေါင်းဆောင်တို့အကြအဲ့ဒါလိုသဘောတူလိုက်တာဖြစ်ပါတယ်2012ခုနှစ်မှာဂျပန်ဝန်ကြီးချုပ်အာဘေအာနာရလာပြီး2013ခုနှစ်မှာမစ်ပက်ကွန်ဟေးတောင်ကိုရီးယားမှာအာနာရလာပြီးကတည်းကဆိုရင်ပထမဆုံးထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်ဂျပန်စစ်သားတွေအတွက်ပျော်ရွှင်ချက်တွေအဖြစ်အတင်းအဓမ္မခိုင်းစေခံရတဲ့ Comfort Women လို့ခေါ်တဲ့အမျိုးသမီးတွေအရေးကိုဂျပန်နိုင်ငံကတစ်တင်လျောက်ပတ်စွာအသိမှတ်ပြုဖို့ဝန်ကြီးချုပ်အာဘေကတွန်းဆုတ်နေခဲ့တာကြောင့်ဓာတ်ရိုက်တွေ့ဆုံဖို့ကိုသမ္မတဖက်ကညှင်းခဲ့တာပါ1910ပြည်နှစ်ကနေ1945ခုနှစ်အထိကိုရီးယားကျွန်းဆွယ်ကိုဂျပန်တို့သိမ်းပိုက်ထားခဲ့ခြင်းအတွင်းစစ်တွင်းကာလလိင်ဖြော်ရေးစခန်းတွေမှာအမျိုးသမီးတွေကိုအထင်အဓမ္မခိုင်းစေခဲ့တာပါလိင်ဖြော်ရေးအတွက်ခိုင်းစေခံရတဲ့အမျိုးသမီးတွေကိစ္စဟာနိုင်ငံအကြဆက်ဆက်ရေးတိုးတက်ဖို့ရမှာအကြီးမားဆုံးအတားအဆီးဖြစ်တယ်လို့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကဒီဝန်ကြီးချုပ်အာဘေကိုပြောဆိုခဲ့တဲ့အကြောင်းသမ္မတဖက်ရဲ့အကြီးအကဲပေးတူကပြောပါရရှင်
တောင်တရုတ်ပင်လယ်ထဲမှာတောင်တူးဖော်ရာတွေနဲ့စီရေးအတွက်လှုပ်ဆောင်တာမျိုးတွေနောက်ထပ်မလုပ်သင့်ဘူးဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုကာကွယ်ရေးဝန်ကြီးကတနင်္လာနေ့မှာထပ်ပြီးအတည်ပြုပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကတောင်တူးရာတွေနဲ့စီရေးအတွက်လှုပ်ဆောင်တာမျိုးတွေကိုတရုတ်နိုင်ငံကအများဆုံးလုပ်ခဲ့တယ်ဆိုတာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟမ်မင်ကူးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တွန်ကာတာကပြောသွားတာပါ။အမေရိကန်နဲ့တောင်ကိုရီးယားအကြား48ကြိမ်မြောက်လုံခြုံရေးကောင်စီ SCM အစည်းအဝေးဒီမှာဝင်ကြီးနှစ်ဦးရဲ့ပူးတွဲသတင်းစာရှင်းလင်းပွဲကိုလောက်တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဟာအရှေ့အာရှဒေသမှာအမေရိကန်ရဲ့အရေးကြီးတဲ့မဟာမိတ်တွေဖြစ်တယ်ဆိုတာကိုလည်းကာတာကအလေးထားပြောဆိုပါတယ်။ဒါအပြင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံအကြားမပြေမလည်ဖြစ်နေတဲ့သမိုင်းကြောင်းအရင်းခံကြောင်းတွေကိုဖြေရှင်းတဲ့နေရာမှာအမေရိကန်ကအထောက်အကူပေးခြင်းနဲ့ဆိုတာကိုလည်းပြောပါတယ်။ဝင်ကြီးကာတာတောင်ကိုရီးယားနိုင်ငံမှာနှစ်ရက်ကြာခီးစဉ်တစ်ခုအနေနဲ့ရောက်နေတာဖြစ်ပါတယ်ရှင်။
အတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာဘာသာစင်ကနေမြန်မာနဲ့နိုင်ငံကသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ရှင်မနေ့ကတနင်္ဂနွေနေ့မနက်ပိုင်းကချင်းရွှေမြစ်ထဲမှာခီးတဲ့တင်အမြဲရင်တစင်းတိမ်မလို့လူလေးယောက်တိဆုံပြီးရှစ်ယောက်ပျောက်ဆုံးနေတဲ့အကြောင်းအစိုးရပိုင်းမြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။စကိုင်းတိုင်းဒေသကြီးမုံရွာမြို့ချင်းရွှေစစ်ကမ်းကနေမောင်းနေလာတဲ့မြန်မာစပူထွန်းရေရင်အသင်းကရာဇာထွန်းရေရင်ဟာမုံရွာမြို့ကနေဟ ோம் လင်းမြို့နယ်ဆယ်စင်းကိုအတွားကလေးဝမြို့နယ်ကစက်ကြီးရွာအနီးမှာတိမ်မောက်ခဲ့တာလို့ဆိုပါတယ်။တိမ်မောက်ချိန်မှာရေရင်ပေါ်မှာရှိနေတဲ့လူ65ယောက်ထဲက53ဦးကိုအသက်ရှင်လျက်ပြဲလဲကယ်တင်နိုင်ခဲ့ပေမဲ့လို့ကျန်တဲ့12ယောက်မှာတိဆုံးသူအလောင်း4လောင်းကသာရှာဖွေတွေ့ထားပြီး10ဦးကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေနဲ့ဒေသခံတွေပူးပေါင်းပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့တဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။ရာဇာထုံးရေရင်ဘာကြောင့်နှိမ့်မြုပ်ခဲ့ရလဲဆိုတဲ့အကြောင်းရင်းကိုတော့တေချာမသိရသေးပေမဲ့ရေရင်ဟာနှိမ့်မြုပ်ချိန်မှာကုန်ချိန်ပိတ်တာ9000ကျော်လောက်ကိုတင်ဆောင်ထားပြီးကုန်စည်နဲ့9တတဘုံတွေအပြင်ခီးတဲ့65ဦးပါလာခဲ့တာလို့မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်ရှင်။
ဘာဟားမားစ်နိုင်ငံအနီးမှာရှာဖွေတွေ့ရှိခဲ့တဲ့သင်္ဘောပြက်ဟာပြီးခဲ့တဲ့လကဟာရီကိန်းမုန်တိုင်းကြားမှာပျောက်ဆုံးသွားခဲ့တဲ့ကုန်တင်သင်္ဘောအယ်ဖာရိုကအယ်ဖာရိုဟိုမဟုတ်အတီးပြုတ်နိုင်ဖို့အဝေးထင်းရေငုပ်သင်္ဘောတစ်စင်းဆီလွတ်ဖို့အမေရိကန်ရေတပ်ကယ်ဆယ်ရေးအဖွဲ့ကပြင်ဆင်နေပါတယ်။အောက်တိုဘာလ1ရက်နေ့ကဂျိုကွင်းဟာရီကိန်းမုန်တိုင်းကြောင့်သင်္ဘောဝင်တန်း33ဦးလိုက်ပါလာတဲ့ပေ960ရှိအယ်ဖာရိုကုန်တင်သင်္ဘောပျောက်ဆုံးသွားခဲ့တာပါ။သင်္ဘောအပြက်အစီအပိုင်းစတွေကိုစစ်ဆေးကြည့်ရှုဖို့နဲ့သင်္ဘောပေါ်မှာဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့တဲလွန်စရနိုင်ဖို့ခီးစဉ်မှတ်တမ်းတင်ထားတဲ့ Black Box ကိုလည်းရှာဖွေတဲ့လွင့်မယ်လို့မျှော်လင့်ထားကြောင်းရေတပ်အာဏာပိုင်တွေကပြောပါရယ်။ရေငုပ်သင်္ဘောနဲ့ရှာဖွေနေတဲ့အချိန်တွင်ကြံနေသေးတဲ့ခန္ဓာကိုယ်ရုပ်လောင်းတွေရှိနေသေးမယ်ဆိုရင်သူတို့ကိုပြန်ပြီးဆယ်ယူဖို့စ조사မှာဖြစ်တယ်လို့အမျိုးသားတည်ယူပို့ဆောင်ရေးဘေးကင်းလုံခြုံရေးအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ပီတာကူဒဆန်ကပြောပါရယ်။ Florida ပြည်နယ် Jacksonville ကနေ Puerto Rico နိုင်ငံ San Juan ကိုထွက်ခွာလာခြင်း Alfaro Timo Captain Michael Davidson ကနေတင်မောအင်ဂျင်ဆက်ချုံရင်းနေကြောင်းအရေးပေါ်ဆက်သွယ်ပြောဆိုခဲ့တာပါတင်မောဟာတိမ်းဆောင်းနေပြီးရေတွေဝင်လာနေတယ်လို့လည်းသူကပြောခဲ့ပါတယ်ရှင
်အင်ဂျင်နိုင်ငံမှာရုရှားခီးတဲ့တင်လေရင်ပြတ်ကျတာကြောင့်တည်ဆုံသူတွေကပထမဆုံးရုပ်အလောင်းတွေကိုရုရှားဆူရပိုင်လေရင်တစ်စင်းနဲ့တင်လာပြီးဒီနေ့မနက်ကစိန့်ပီတာစဘတ်မြို့ဖူကိုဗိုစိတ်ကမ်းကရောက်သွားပါပြီ သစ်ဆုံးသူတွေအတွက်ဝမ်းနဲ့ကြေကွဲခြင်းအထိမ့်မဲ့အခမ်းအနားတွေကိုရုရှားရဲ့ဒုတိယမြို့တော်ဖြစ်တဲ့စင်ပီတာစပက်စ်မှာအင်္ဂါနေ့အထိလုပ်ဖို့မြို့အာဏာပိုင်တွေကဆုံးဖြတ်ထားပါတယ်။ဒီနေ့နေ့ကိုနိုင်ငံတော်ဝမ်းနဲ့ကြေကွဲခြင်းအထိမ့်မဲ့နေ့အဖြစ်သမ္မတဗလာဒီမီယာပူတင်ကလည်းကြေညာခဲ့ပါတယ်။လူပေါင်း224ယောက်လိုက်ပါသွားတဲ့မက်ထရိုဂျက်လေကြောင်းလိုင်းကလေယာဉ်ဟာဆိုင်တန်းကျွန်းဆွယ်ပေါ်ကပြန့်တန်းနေရင်းစနေနေ့ကရေဒါပေါ်ကနေပျောက်သွားခဲ့တာပါ။လေယာဉ်ပေါ်မှာခီးတဲ့အာလုံနီဘာဟာရှမ်အယ်ရှိခ်အီဂျစ်အပန်းဖြေမြို့ကနေစိန့်ပီတာစဘတ်ကိုပြန်လာကြတဲ့ရုရှားကဘာလက်ခီးတဲ့တွေပါသိဆုံးသူတွေထဲမှာယူကရိန်းနိုင်ငံသား၃ဦးလည်းပါပါတယ်လေယာဉ်ဟာလေထဲမှာတင်ပျက်စီးသွားပုံရတယ်လို့ရုရှားလေကြောင်းတော်လာရေးဆိုင်ရာတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်လေယာဉ်ပြန်သမှုဆိုင်ရာအချက်လက်တွေနဲ့လေယာဉ်မှုတွေရဲ့ဆက်သွယ်ပြောဆိုချက်တွေကိုမှတ်တမ်းတင်ထားတဲ့ Black Box နှစ်ခုစလုံးကိုအရေးပေါ်ကူညီကိစ္စရေးအဖွဲ့တွေကပြန်တွေ့ထားပါပြီအခုဖြစ်ရဖြစ်ပြီးတဲ့နောက် Air Franceလူသန်စာနဲ့ဒီဒူဘိုင်းအခြေဆိုင် Emirates လေကြောင်းလိုင်းနဲ့ Qatar လေကြောင်းလိုင်းတို့အပါအဝင်လေကြောင်းလိုင်းအများပြားကတော့လုံခြုံရေးဆိုင်ရာအကြောင်းပြချက်တွေနဲ့ဆိုင်တန်းကျွန်းဆွယ်ပေါ်ကနေပြန်တန်းတာကိုရပ်တန်းထားမယ်လို့ရက်ဆိုင်ထားမယ်လို့ပြောပါတယ်ရှင
်တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမခင်ဖြူထွေးနဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုတင်ပြပေးသွားမှာပါနိုဝင်ဘာလ10ရက်နေ့ကျရင်ကျင်းပမယ့်မြန်မာလွတ်တော်ရွေးကောက်ပွဲတွေအပေါ်မြန်မာနိုင်ငံတွင်ယင်းနှိမ့်နှံလို့တဲ့နိုင်ငံတကာယင်းနှိမ့်နှံသူတို့စောင့်ကြည့်နေကြပါတယ်မြန်မာနိုင်ငံဟာတည်ငြိမ်ပြီးနိုင်ငံတကာယင်းနှိမ့်နှံသူတွေကိုအမှတ်ခံချက်ပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့ဆိုတော့အခုရွေးကောက်ပွဲတွေမှာအစိုးရဘက်ကဘယ်အတိုင်းတာထီပွင့်လင်းမြင်သာမှုရှိရှိတည်တည်ငြိမ်ငြိမ်တာဝန်ယူကျင်းပနိုင်မလဲဆိုတာနဲ့ဆုံးဖြတ်နိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါ Writers တင်ပုတ်ကိုအခြေခံပြီးတော့မှတင်ငင်ထိုက်ကတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့သမိုင်းဝင်ရွေးကောက်ပွဲလို့တင်စားရမယ်။လာမယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်တွေဟာမြန်မာစီးပွားရေးအပေါ်မှာပါတက်ရောက်မှုကြီးကြီးမားမားရှိလာမယ်အလားအလာရှိနေပါတယ်။နိုင်ငံခြားယင်းနှိမ့်နှံသူတွေအပါအဝင်စီးပွားရေးသမားတွေကရွေးကောက်ပွဲရလဒ်ကိုပဲစိတ်ဝင်စားတာမဟုတ်ပါဘူး။လူနည်းစုတွေ၊နိုင်ငံရေးပါတီတွေနဲ့မွတ်စလင်တွေအပေါ်ခွဲခြားဖြစ်နေပြီးမတမာမှုတွေရှိတယ်လို့ဆွဆွဲခံနေရတဲ့လာမယ့်ရွေးကောက်ပွဲကိုအစိုးရဘက်ကဘလို့ကင်တွယ်တယ်လဲဆိုတာကိုပါစောင့်ကြည့်နေကြတာဖြစ်ပါတယ်ဂျပန်ပြည်ပကုန်သွယ်ရေးဆိုင်ရာအဖွဲ့ Jetro ရဲ့ရန်ကုန်ရုံးခွဲဆိုင်ရာဦးဆောင်ညွှန်ကြားရေးမှူးဟီရိုကာဇူယာမာအိုကာကအခုလိုပြောပါတယ
်日本の投資家に対しては今回の選挙
မနက်ငယ်တင်းကြီးအခြေအနေနိုင်ငံဖြစ်ပြီးပြဿနာတစုံတရာမရှိဘူးဆိုတာကိုရွေးကောက်ပွဲရလဒ်တွေနဲ့ဂျပန်ယင်းနှိမ့်နှံသူတွေကိုတသက်ပြနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုပြင်ဆင်နေတဲ့ဂျပန်ယင်းနှိမ့်နှံသူတွေအများကြီးရှိပါတယ်ဒါကြောင့်လဲရွေးကောက်ပွဲရလဒ်တွေကဂျပန်နေရဲ့ပြင်ဆင်မှုတွေကိုတက်ရောက်မှုမရှိဖို့လဲမျှော်လင့်ပါတယ
်1988ခုနှစ်ကျောင်းသားအရေးတော်ပုံနောက်ပိုင်း1989ခုနှစ်ကနေစလို့2014ခုနှစ်အတွင်းဂျပန်နိုင်ငံရဲ့မြန်မာနိုင်ငံတွင်ယင်းနှိမ့်နှံမှုကနိုင်ငံခြားယင်းနှိမ့်နှံမှုပမာဏရဲ့တရာခိုင်နှုန်းတောင်မရှိဘူးဆိုတာကိုဂျပန်အစိုးရစီးရင်စရာတွေကဖော်ပြကြပါတယ်ဒီကာလတွေအတွင်းမြန်မာနိုင်ငံမှာအများဆုံးယင်းနှိမ့်နှံကြသူတွေကတော့တရုတ်တို့က29ရာခိုင်နှုန်းထိုင်းက20ရာခိုင်နှုန်းနဲ့စင်ကာပူက14ရာခိုင်နှုန်းရှိနေပါတယ်မြန်မာနိုင်ငံတွင်ယင်းနှိမ့်နှံမှုနှေးကွေးလာနေမှုနဲ့ဒီလပိုင်းတွေအတွင်းနိုင်ငံတဝန်ရေးပေးတံကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုကိုကမ္ဘာ့ဘဏ်ကမူလက800ခိုင်နှုန်းတိုးတက်မယ်လို့ခန့်မှန်းထားတာကနေတိုးတက်မှုကို 6.5 ခိုင်နှုန်းလောက်ပဲရှိတော့မယ်လို့လျှော့ချပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစီးပွားရေးလုပ်ဖို့အခက်အခဲဆုံးတိုင်းပြည်တစ်ခုဖြစ်ပြီးကမ္ဘာအဆင့် 118 မှာရှိတယ်လို့လည်းကမ္ဘာဘဏ်ကသတ်မှတ်ထားတာပါအစိုးရရဲ့နိုင်ငံခြားယင်းနှိမ့်နှံမှုဆိုင်ရာဥပဒေတွေပန်းစီမျက်စိကန့်တွေမရှင်းမလင်းဖြစ်နေတာနဲ့လမ်းပန်းဆက်သွယ်ရေးလျှက်စစ်မီးတို့လိုအခြေခံအဆောက်အုံတွေအားထားရလောက်အောင်မရှိတာတွေကြောင့်မြန်မာနိုင်ငံမှာလုပ်ငန်းတွေလုပ်ဖို့ဆိုတာအခက်အခဲမျိုးစုံရှိနေတာဖြစ်ပါတယ်။ဒါ့အပြင်ဘာသာရေးလူမျိုးရေးဆန်တဲ့အဓိကယုံတွေအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားတိုက်ပွဲတွေကြောင့်မြန်မာနိုင်ငံတွင်ယင်းနှိမ့်နှံကြရေးမှာလက်တွန့်နေကြတာလည်းဖြစ်ပါတယ်။ဘန်ကောက်မြို့တော်ကမဟာဆရခန်တက္ကသိုလ်ကမြမအရေးပို့ချသူလာလီတာဟန်ဝန်းကတော့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အကျိုးအမြတ်ကိုမျှော်ကိုးတဲ့ယင်းနှိမ့်နှံသူတွေဆက်ပြီးတော့ရှိနေအောင်မယ်လို့သုံးသပ်ပါတယ်
။ဒီဟန်မော့ဝါယင်ငိုင်းနာကုန်ထုန်ကိုเข้าไปในพม่าค่ะ။เพราะว่าแรงจูงใจในการไปลงทุนในพม่าตอนนี้มันสูงมากค่ะ။แล้ว
မြန်မာနိုင်ငံရဲ့အခြေအနေဘာပဲဖြစ်နေဖြစ်နေယင်းနှိမ့်နှံသူတွေကတော့အကျိုးမြတ်များတာကြည့်ပြီးဝင်နေအောင်မလို့ကျွန်မထင်ပါတယ်။ပြိပက္ခတွေနဲ့နိုင်ငံရေးအငင်းပွားမှုတွေကမြမမျိုးကြီးတွေမှာဖြစ်နေတာမဟုတ်ပါဘူး။အများစုကရှမ်းနဲ့ရခိုင်ပြည်နယ်တို့မှာဖြစ်နေတာပါ။ နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုမျက်စိကျစေတဲ့အချက်ကတဘာဝတယံစာတပေါ်ကျွေဝါတာနဲ့လိုအားကစီးသက်တာလာပဲဖြစ်ပါတယ
်ပြည်ရင်းကစီးပွားရေးလုပ်ငန်းရှင်တွေကတော့အပြောင်းလဲတစ်ခုကိုပြင်းပြင်းထန်ထန်လိုချင်နေကြတာပါရန်ကုန်မြို့ကလက်ဝဲရတနာအယောင်ဆိုင်ကကိုအောင်နိုင်ပြောပြတာကတော့
ဆိုရတယ်အနိုင်ရဝမယ်ဆိုရင်တော့ကျွန်တော်တို့ကစီးပွားရေးနည်းနည်းလှုပ်လို့ရွရွာဖြစ်လာလိမ့်မယ်လို့ယူဆတယ်နည်းနည်းလေးပြန်ထပ်ကြလာနိုင်တယ်လို့ထင်တယ်ပေါ့နော်။ဟုတ်ကဲ့ဘာလို့လဲဆိုတော့လက်ရှိမှာတို့လူတွေလည်းတို့စိုးမိုးထားတာဆိုတော့ကြလာတာရင်လို့ထင်တယ်
။ဆိုင်ရှင်မန်းနုနုတင်ကလည်းတရားစားတာပေါ်ပြီးစီးရဲနေတဲ့နိုင်ငံအတွေ့တင့်တော်တဲ့စီးပွားရေးဆန်ရစနစ်တစ်ခုလို့တယ်လို့ဆိုပါတယ
်။စီးပွားရေးကောင်းလာဖို့အမျှော်လင့်ဆုံးပဲပေါ့နော်။ဘာလို့တိုင်းပြည်က like poor countries but many natural resources ရှိပေမဲ့လည်းစီးရဲနိုင်ငံဖြစ်နေပါပေါ့နော်။အဲ့တော့စီးပွားရေးကောင်းမှပဲအားလုံးကျွတ်ကောင်းမှပေါ့
မကြခင်ချင်းပါမဲ့ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဦးသိန်းစိန်ဦးဆောင်နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကြားမဲဆန္ဒနဲ့အများစုမှအဓိကရှင်ပြိုင်ကြရမယ့်အနေအထားမှာရှိနေတာပါအခုရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလမှာတော့အတိုက်အခံ NLD ပါတီကလူကြိုက်များလာတဲ့ဒေါက်အောင်ဆန်းစုကြည်ကြောင့်လွှတ်တော်နေရာအများစုကိုအနိုင်ရနိုင်ချေပိုများနေတာဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲရလအပေါ်မကျင့်တ်လို့စစ်တပ်ကနိုင်ငံရေးမှာပို့ပြီးတော့ဂျားဝင်လာမဲ့အရေးနောက်မဲဆန္ဒပေးတာမှလည်းမမှန်မကန်မှုတွေနဲ့လူလူကြားမကျေမနပ်ပောက်ကွဲမှုတွေဖြစ်လာနိုင်ခြင်းအပေါ်မှာတော့စောင့်ကြည့်သူတွေကစိုးရိမ်နေကြပါတယ်ရှင်
မတင်ကြီးထိုက်ပါရှင် VOA မြန်မာပိုင်းကနေတင်လာနေညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်နိုဝင်ဘာ10ရက်နေ့မှာကျင်းပတော့မယ့်ထွေထွေရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့မဲလက်မှတ်မှာနိုင်ငံရေးပါတီတွေရဲ့အမတ်တစိတ်အယောင်လွှဲမနေတဲ့အတွက်ဒေသခံကြေးလက်နေပြည်သူတွေအတွက်မဲပေးရမှာအခက်တွေ့စေနိုင်တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ်။မွန်အမျိုးသားပါတီကတော့ဒီလိုအယောင်ကွဲလဲသွားတဲ့အပေါ်ရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်သွားမယ်လို့ဆိုပါရယ်။ဒါအပြင်ဒီကနေ့မှာနောက်ဆုံးထုတ်ပြန်တဲ့မဲပေးပိုင်ခွင့်စီရင်မှာလည်းအရင်ပါပီသားလူတွေရဲ့စီရင်တွေမပါလာတဲ့အတွက်ဆက်ပြီးတော့အရေးဆိုသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲလောင်းတွေကပြောပါရယ်။ကိုနိုင်ကိုအင်ကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ဝေတဲ့မဲလက်မှတ်မှာမော်မျိုးသားပါတီရဲ့တစိုက်ကျဲဖြူနဲ့ဟင်းနပုံကအယောင်ကွဲလွှဲနေလို့မော်မျိုးသားပါတီကနေရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်ခဲ့တယ်လို့ပါတီရဲ့ဗဟိုလုပ်မှုဆောင်ကော်မတီဝင်နာဆန်လှိုင်ကအခုလိုပြောပါဗျ။
အခုကဘာဖြစ်လဲဆိုတော့ဟင်းနကျဲဝါဆိုတော့ကျွန်တော်တို့ပေးရတဲ့ပဲစိတ်ကဟင်းနကျဲဖြစ်နေပါရဲ့။နောက်ပြီးတော့ဖက်လာတာမင်းဟောဟင်းနကျဲဝါဆိုတော့ကျွန်တော်တို့ပြည်သူတွေအတွက်ကဝေဝေဝါဝါကြင်အောင်ကြင်မှာအလွဲချော်ကြီးဖြစ်နိုင်တဲ့အတွက်ကျွန်တော်တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နေနာမှုဖြစ်တဲ့အတွက်ကော်မတီကိုကျွန်တော်တို့ကကွက်မယ်လို့စကားရပြောတာဖြစ်တာဒီကြီးတဲ့ကော်မတီကလည်းကကွက်စာတင်မယ်ဆိုလို့ရှိရင်ပြည်ထောင်စုကော်မတီကိုပဲသာရိုက်တင်လိုက်ပါတဲ့ဘာလို့လဲဆိုတော့ပြည်ထောင်စုကော်မတီကလုပ်တဲ့ကိစ္စဖြစ်တဲ့အတွက်သူတို့ဒီမှာကကွက်ရဲ့လည်းပြစ်ချက်မှာမဟုတ်တဲ့အတွက်အဲ့ဒါကွက်ကွက်မယ်ဆိုလို့ရှိရင်ပြည်ထောင်စုကော်မတီကိုကကွက်ပါတဲ့သူတို့ကော်မတီပဲဖြစ်ပါလို့ဒီလိုပဲပြောတာ
အလားတူ NLD ခေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီအမတ်တစိုက်ဟာလည်းကျဲဖြူနေရမှာကျဲဝါဖြစ်ပြောင်းလဲသွားတဲ့အတွက်ပါတီရဲ့အမတ်တစိုက်ကိုကြည့်ပြီးမဲပေးသူတွေအတွက်အခက်တွေ့စေတယ်လို့ NLD ရဲ့ပြောရေးဆိုခွင့်ရှိသူသူဖြစ်တဲ့နန်းခင်သွေးမြစ်ကပြောပါဗျာ
။ဒါတွေဖြစ်အနေနဲ့ကြည့်ဒီကလုံးခုတောင်ကိုပြောရခဲ့တော့ပြည်သူများတော့ကြည့်ကြည့်ကြည့်ကြတာပေါ့နော်။သူကစာရွက်ကအဝါမျိုးဝါပြောရတယ်။ဒီအဝါအဲ့ကျုပ်ကလည်းကြည့်ပြီးတော့ကြည့်ပြီးတော့မြန်မာပြည်ကဒီမိုကရေစီပေါ်ကိုချီအောင်စာလုံးရဲ့ကြည့်ကြည့်လို့ဆိုတော့ဒီမှာလည်းပြောပါမယ်ဆိုတော့စိတ်စိတ်ရေးတိမှတ်ရတယ်ကြီးဖြစ်တာပေါ့ဒါတွေက
။အထူးသဖြင့်ကျေးလက်နယ်ဒေသတွေမှာမြန်မာစာမတသူတွေဟာပါတီရဲ့အမှတ်တစိုက်ကိုကြည့်ပြီးမဲပေးရမှာဖြစ်လို့အခုလိုပါတီတစိုက်တင်ငေသအယောင်ပြောင်းသွားတာဟာဗီဒူတွေမဲဆက်ရေးမှာထိခိုက်နိုင်စေတယ်လို့မော်မျိုးရပါတီရဲ့ပြည်နယ်လှုပ်တော်ကူဆလဲလောင်းဒေါက်တာမင်းစုလင်းကပြောပါတယ
်ကျွန်တော်တို့မှာဟိုအတက်ကြီးပြီးတော့မရှိမမြင်တဲ့တချို့ရှိတယ်တော့စာလုံးဝမတက်တဲ့တချို့ရှိတယ်အဲ့ဒီဒီအားလုံးကဟိုမဲပြင်းနိုင်ဖို့တော့ကနမဲလည်းတော့မဖတ်တတ်ဘူးလေအဲ့ဒါဟင်းတာကျေကြီးလေးကိုပဲကျွန်တော်ကအဓိကထား slogan တစ်ခုနဲ့သူတို့တင်တာလားဦးကျေရမဖြူတော့ဒုက္ခရောက်ပြီရော
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ဝေပေးတဲ့မဲလက်မှတ်ဟာအဝါရောင်ဖြစ်နေတဲ့အတွက်အဖြူရောင်သုံးထားတဲ့ပါတီတစိုက်အမှတ်သားတွေဟာမဲလက်မှတ်အောက်ခံဖြစ်တဲ့အဝါရောင်ဖြစ်နေတာဖြစ်ပြီးပါတီရဲ့တစိုက်ပုံစံပြည့်ဝမသွားဘူးလို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးဟိန်လင်းထက်ကနိုင်ငံရေးပါတီတွေကိုပြောဆိုခဲ့ပါတယ်။ဒါအပြင်ဒီကနေ့မှရွေးကောက်ပွဲကော်မရှင်ကနေစံတမဲပေးပိုင်ခွင့်ရှိတဲ့လူစည်းရင်းထုတ်ပြန်ခဲ့ရမှာအမှားရင်းများပြားနေစေလို့ NLD ရဲ့ပြောရေးဆိုခွင့်ရှိသူသူဖြစ်တဲ့နန်းခင်သွေးမြစ်ကပြောပါတယ်
။အခုအဲ့ တဲ့ဆိုတာကျွန်တော်တို့ကမောက်ဆုံးထိတဲ့စီးမှာကလေစက္ကနာမှာလည်းပါတယ်ဒီကဲမှာလည်းပါတယ်တတိယကျမှာမပါတော့တဲ့လူကြီးအများကြီးခြေကအုပ်စုတအုပ်စုကြောက်တယ်ဒီလိုဆိုတော့မိကြီးကြီးကဆိုလို့ရှိရင်တိုက်တော့ကလေးစီးကတဲ့ခြေအုပ်စုတအုပ်စုရှိတယ်အဲ့မှာကလေးစီးဆိုရမြေဆန္ဒရှင်နှစ်ထောင်လောက်ရှိတဲ့မြေတစ်ခုလုံးမပါတော့အဲ့ဒါကျွန်တော်တို့ကော်မရှင်ကမင်းကော်မရှင်ပြရပြရတော့အဲ့ဒီခြေအုပ်စုဆိုရင်လည်းနော်ရခင်ကပါပြီးပထမတည်းရပါတယ်ဒီတိယတည်းရပါတယ်အခုတတိယတည်းမှာမပါတော့ဘူးဒီကြရကမပါဘူးနောက်ကလုံးကြီးရဆိုလို့ရှိရင်သူက900လောက်ရရရှိတဲ့ဟာကအခု6ရောက်တော့ကျွန်တော်တို့ပြန်ပါတော့ဒီလိုယူက600ကျော်လောက်ရော့သွားတယ်အဲ့ဒီရော့သွားတာ MLD ရေးရော့သွားတာဒီလိုမျိုးရော့
ဒီကနေ့ထုတ်ပြန်တဲ့မဲစီမှန်ရွေးမှုဟာပြန်လည်ပြင်ဆင်ဖို့အချိန်မရှိတော့တဲ့အခြေအနေတွေကြောင့်မဲပေးပိုင်ခွင့်ဆုံးရှုံးသွားမဲ့အရေးစိုးရိမ်တယ်လို့လဲလန်းခင်သွေးမြစ်ကပြောပါတယ်။လန်းခင်သွေးမြစ်ဟာကရင်ပြည်နယ်ဖန်အမြို့နယ်မှာ NLD ရဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြန်ရွေးကန်သွားမှာဖြစ်ပြီးဖန်အမြို့နယ်မဲဆန္ဒမှာနောက်ဆုံးထုတ်ပြန်တဲ့မဲစီပေးပိုင်ခွင့်စီရင်မှာရခင်ဗာပြည်သားလူတွေရဲ့စီရင်တွေမပါလာတဲ့အတွက် NLD ရုံးချုပ်ကိုအကြောင်းကြားထားတယ်လို့လဲသူကပြောပါတယ်။အရင်ကထုတ်ပြန်ထားတဲ့မဲစည်းမှာမဲပေးပိုင်ခွင့်ရှိပေမဲ့လည်းအခုနောက်ဆုံးထုတ်ပြန်တဲ့မဲပေးခွင့်စည်းမပါရှိတဲ့ဖြစ်စဉ်ပေါ်မှာကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးမောင်မောင်နိုင်ကအခုလိုရှင်းပြပါတယ
်။မဲစည်းကလို့လားဒုတိယအချိန်မှာတော့သူတို့ထုတ်တဲ့အချိန်မှာပါတယ်ဆိုတော့သူအဲ့မှာဟိုပုံစံအနေနဲ့စက်ဖွက်တာတွေလည်းရှိပါလိမ့်မယ်။ဒါလို့ရှိရင်လည်းတို့ကဒီမဲစည်းတော့မပါဝင်သေးတဲ့သူတွေပါဝင်နေကြောင်းကိုသူတို့ကရည်ကြီးကော်မရှင်တို့မြို့နယ်ကော်မရှင်တို့ကဒါစီစီသိရှိရတယ်ဆိုလို့ရှိရင်လည်းကော်မရှင်ရဲ့အနေအထားအရလည်းဥပဒေရဲ့အညီအစာတွေကိုမဲစည်းရတဲ့ဇမတာစီစီဇမတာဆောင်ရွက်လို့ရတဲ့အတိုင်းနဲ့လည်းရှိပါတယ်။အဲ့ဒါဒီကြောင့်မို့လဲမဲစည်းလေးဒီမှာပြန်ပြီးတော့မပါတာလည်းဖြစ်ပါလိမ့်မယ်။
အလားတူမွန်ပြည်နယ်သွင်းမှာလည်းမွန်နိုင်ငံရေးပါတီတွေအားသာတဲ့ကြေးရွာအုပ်စုတွေမှာမဲပေးပိုင်ခွင့်ရှိတဲ့လူစီရင်အမှားယွင်းရှိနေစေဖြစ်ပြီးမှားယွင်းမှုအတိုင်းအတာကိုတော့စစ်တမ်းကောက်ယူနေစေလို့မွန်မျိုးရပါတီရဲ့ပြည်နယ်လှုပ်တော်ကုစလက်လောင်းတောက်တာမင်းစုလင်းကပြောပါရယ်နိုဝင်ဘာလ10ရက်နေ့မှာတပြည်လုံးအတိုင်းအတာဆောင်တဲ့ပါတီစုံအထွေထွေရွေးကောက်ပွဲကျင်းပတော့မှာဖြစ်ပေမဲ့မဲစီရင်မှားယွင်းမှုတွေရှိနေစေခြင်းတွေကြောင့်လှုပ်လှပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အခက်အခဲရှိနေမယ်လို့မွန်မျိုးရပါတီကတောက်တာမင်းစုလင်းကခုလိုဆက်ပြောပါရယ်
ကျွန်တော်ကရောတရောလည်းကွန်ပျူတာလည်းပြောတယ်။ဒီထောင်လိုက်ကြည့်ကြမြန်ပြန်လျှော့တော့လည်းပြော။ကျွန်တော်ကတော့မဲစစ်စထုတ်ကြတဲ့ကဟိုမတည်နဲ့တော့လေ။ဟိုမဲစစ်စထုတ်က300ကျန်လုံးပဲသူအမကံမလို့တနက်ခွန်ဆရာကညွန်တက်ကဘယ်လိုလုပ်လဲ။မကွန်ဆရာကညွန်ကလည်းဟိုဒီပတ်ဒီခုမလည်းမပန်းဘူး
။မွန်ပြည်နယ်သွင်းမှာအမျိုးသားဒီမိုကရေစီဖွဲ့ရုပ်အန်လက်တီပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမွန်မျိုးရပါတီမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအမျိုးသမီးပါတီမွန်အမျိုးသားဒီမိုကရေစီအင်အားစုပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊ကရင်ပြည်သူ့ပါတီ၊ဖလုံစဝဒီမိုကရတစ်ပါတီအစရှိတဲ့နိုင်ငံရေးပါတီ18ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်။မွန်ပြည်နယ်မှာမဲပေးပိုင်ခွင့်ရှိသူတက်တရမ9တန်းရှိပြီးမဲယုံပေါင်း919ယုံရှိတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်ခင်ဗျာ။
ရင်ပါဖို့ရပိုင်းနဲ့လူတော်တဲ့မြမရွေးကောက်ပွဲမှာအတိုက်ခံဘက်ကအပြတ်အသတ်အနိုင်ရမယ်ဆိုရင်အာနာလွှဲပြောင်းရေးချောချောမှုမှုဖြစ်လာနိုင်ပါမလားရွေးကောက်ပွဲလွန်ကာလမြမနိုင်ငံရေးအခြေအနေတည်ငြိမ်မှုအလားအလာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးခြင်းနဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ burmese@voanews.com ဒါမှမဟုတ်တယ်လီဖုန်းနံပါတ် 1239-382-999 လေးကိုဆက်သွယ်ပြီးတော့ကြိုတင်ပေးပို့ထားပါ။ဒါရိုက်မပါဝင်နိုင်ဘူးဆိုရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American အတန်ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းစီစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်။ဒီစီစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုပ်ခွင်တင်နန်းသတင်းခန်းကသတင်းထောက်တွေနဲ့အလွတ်သတင်းထောက်တွေကိုပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရဲကိုကိုနဲ့မတ်ကျေပြာတို့ကတင်ဆက်ထားပါရရှင
်။လာမယ့်ရှိရက်နေ့ရွေးကောက်ပွဲနေ့မှာရှမ်းပြည်နယ်အတွင်းကနေရာ900ကျော်မှာတက်မတော်နဲ့ရက်တက်ဖွဲ့ကလုံခြုံရေးယူပေးမယ်လို့ပြည်နယ်ရက်တက်ဖွဲ့မှူးချုပ်ကတူရဲမှူးကြီးစန်းလွင်ကပြောပါရတယ်။ရှမ်းပြည်အရှေ့ပိုင်းတောင်ပိုင်းနဲ့မြောက်ပိုင်းတွေကမဲယုံပေါင်း3000ကျော်အတွက်အထူးရဲအင်အား3000ကျော်ခန့်အပ်ထားပေးမယ်။လက်တလောဖြစ်ပွားနေတဲ့မြမတက်မတော်နဲ့ရှမ်းပြည်နယ်တွေကလက်နက်ကိုင်အဖွဲ့တချို့ရဲ့တိုက်ပွဲတွေကြောင့်အခုလိုမျိုးစီစဉ်တာဖြစ်ပါရတယ်။မြို့နယ်အဆင့်နေစီကိုပို့ထားပေးပြီးဖြစ်တဲ့မဲဆန္ဒရှင်လက်မှတ်တွေကိုအဲ့ဒီဒေသတွေကကြေးရွာတွေကိုဒီကနေ့စတင်ဖြန့်ဝေတဲ့နေရာတွေမှာတက်မတော်ကလမ်းကြောင်းလုံခြုံရေးတာဝန်ယူပေးနေတယ်လို့ဒူရဲမှူးကြီးကပြောပါရတယ်။ ချမ်းပြည်နယ်အပါအဝင်တနိုင်ငံလုံးကမဲယုံတွေကိုစောင့်ကြည့်ရေးအပြင်ဒေသခံတွေကိုမဲဆန္ဒရှင်အသိပညာပေးရေးတွေလုပ်နေတယ်ဖန်တီးရင်အဖွဲ့ကညှိနှိုင်းရေးမှုကိုဝင်းပိုက်မျိုးကလုံခြုံရေးကိုမဲဆန္ဒရှင်တွေစိတ်အနှောက်အယှက်မဖြစ်အောင်စီစဉ်ဖို့လိုတယ်လို့ပြောပါတယ်
တုံကြုံကြီးဆိုတာလူကပါတယ်တိုးတော်ညာလည်းပြည်သူတွေအထိတ်တလန့်ဖြစ်စီရမျိုးကြောင်းရွံ့စီတဲ့အကြောင်းအရာမျိုးတော့ဖြစ်လို့မရဘူးပေါ့နော်ဒီမှာအယတာဝိဆုံနဲ့ဝိုင်းဆောင်နေရမျိုးတွေဒီမဲယုံနဲ့ခံရရအပြင်းပါနေလှည့်လေသွားလာတာမျိုးပို့ပြီးတော့လုတ်တက်တာပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတက်နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPB SSA တို့တိုက်ပွဲတွေဖြစ်နေလို့မြောက်ပိုင်းဒေသကကျေးတိမြို့နယ်မိုင်းရှုမြို့နယ်နဲ့တန်ရဲမြို့နယ်သုံးခုကိုရွေးကောက်ပွဲမကျင်းပဖြစ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပေးထားတဲ့အမှန်ချစ်မဲ့ဒစိမ့်တုံးတွေဟာတဆက်ထဲမှာအကျဉ်း9000ရိုက်နှိပ်နိုင်ပြီးတော့မင်းယိုစိတ်နာတွေမဖြစ်နိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ပြီးခဲ့တဲ့လ30ရက်နေ့က PKI မှာကြိုတင်မဲရယူခဲ့ရမှာဒစိမ့်တုံးမင်းယိုစိတ်နာနဲ့ပတ်သက်ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်က PKI ရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပါတယ်။အဲ့ဒီဒေတာကပြည်သူလူထုကလည်းအဲ့ဒီမင်းယိုစိတ်မှုကြောင့်သူတို့ရဲ့မဲတွေပယ်မဲဖြစ်သွားမှာကိုစိုးရိမ်ပူပန်နေကြပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးဦးတောင်းလိုင်ကတနင်္ဂနွေလုံးမှာရှိတဲ့သက်ဆိုင်ရာရက်ကွက်ကြီးရွာကော်မရှင်တွေကိုဒစိမ့်တုံးတွေပေးထားပြီးတော့ဒစိမ့်တုံးမှာမှားယွင်းမှုရှိမရှိကိုလည်းစမ်းသပ်လုပ်ဆောင်ခိုင်းထားတယ်လို့ပြောပါတယ်။မင်းယိုစိတ်လို့အနေငယ်လွဲချော်မှုဖြစ်သွားခင်ရင်လည်းပယ်မဲဖြစ်သတ်မှတ်မှာမဟုတ်ပဲဒစိမ့်တုံးသာနှစ်ချက်မထူဖို့လိုအပ်တယ်လို့ဆိုပါတယ်။
အေယဝတီတိုင်းပသိမ်ခရိုင်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးကမဲဆန္ဒရှင်လက်မှတ်တွေကိုကြိုတင်ထုတ်ပေးမှုမရှိဘူးလို့ညင်းဆိုလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာ1ရက်နေ့ရောက်မှသာမဲဆန္ဒရှင်လက်မှတ်တွေကိုထုတ်ယူနိုင်တယ်လို့ကြေညာထားပေမဲ့ပြီးခဲ့တဲ့10ရက်လောက်ကတည်းကမဲလက်မှတ်တွေကိုလက်ထဲရောက်နေပြီလို့ဒေသခံတွေကပြောပါတယ်အဲ့ဒီမဲလက်မှတ်တွေကိုတော့လက်မှတ်ထိုးပြီးယူရတယ်လို့ ARD တိုင်းပသိမ်မြို့အမှတ်3ရပ်ကွက်မှာနေထိုင်သူကိုကျော်သူကပြောပါတယ်
ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ညွှန်ကြားချက်တွေကကျွန်တော်တို့ကဟိုဟာကိုတိုင်းတစ်ဆင့်လိုက်ပြရမဟုတ်ဘူးကြာတိုင်းတစ်ဆင့်ဖြန့်ပေးရဆိုလဲကျွန်တော်တို့ဒီလဲအဲ့တည်းဟိုဟာတင်ကြပြလဲမရှိပါဘူးကြာ
ပသိမ်ခရိုင်မှာမဲပေးခွင့်ရှိသူ17သိန်းကျော်ရှိပြီး ARD တိုင်းတစ်ခုလုံးမှာတော့သိန်း40ကျော်ရှိတယ်လို့တိုင်းကော်မရှင်ကပြောပါတယ
်မဲဆွေစီယုံရေးအတွက်ကား900မှစကားများကြပြီးလက်သီးနဲ့ထိုးခဲ့တဲ့တပိတ်ချင်းမြို့နယ်ကြန့်ခိုင်ရေးပါတီစီယုံရေးအဖွဲ့ဝင်ကိုအမှုကြေးအေးပေးလိုက်ပြီးဖြစ်တယ်လို့အထူးခံရသူကားပိုင်ရှင်ကိုမောင်ကြီးကပြောပါတယ်မန္တလေးတိုင်းဒေသကြီးပြင်ဦးလင်ခရိုင်တပိတ်ချင်းမြို့နယ်ချောင်းကြီးကျေးရွာပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစည်းရုံးရေးအဖွဲ့ဝင်တူကပါတီကိုယ်စားလှယ်လောင်းကြိုဆိုမဲ့သူတွေကိုပို့ဆောင်မှုအတွက်ကိုမောင်ကြီးရဲ့ကားကိုပြီးခဲ့တဲ့လ31ရက်နေ့ကကားငှားရန်ခဲ့ပါတယ်။ချောင်းကြီးကျေးရွာကနေတွင်းငယ်ရွာထိကားငှားကဖြစ်စီဘိုးပြင်ကျပ်ငွေ9000မှပေးမယ်လို့ကတိပေးခဲ့တာပါ။ဒါပေမဲ့ငွေပေးချေရမှာမူလသဘောတူထားတဲ့အတိုင်းမဟုတ်တဲ့အတွက်စကားအခြေတင်များခဲ့ပြီးစီယုံရေးအဖွဲ့ဝင်ကကိုမောင်ကြီးကိုလက်သီးနဲ့ထိုးခဲ့တဲ့အတွက်ကိုမောင်ကြီးကချောင်းကြီးရဲကင်းမှာတိုင်ကြားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကချောင်းကြီးကျေးရွာပါတီစီယုံရေးအဖွဲ့ဝင်ကိုစိုးစောအောင်နဲ့စီယုံရေးမှုတို့ကကိုတိလက်ရောက်ကျူးလွန်ခဲ့တဲ့သူရဲ့ကိုစားရဲကင်းမှာနှုတ်နဲ့တရားဝင်ပြန်လဲတောင်းပန်ခဲ့လို့ကိုမောင်ကြီးကအမှုမဖွဲ့မဲကြေးအေးလိုက်တာပါ။ချောင်းကြီးကျေးရွာနဲ့ကဲ့ရဲ့အုံဆုံးကျေးရွာအုပ်စုကကြန့်ခိုင်ရေးပါတီစီယုံရေးမှုဦးကျော်ကြီးကဒီဖြစ်ရဖြစ်ပွားခဲ့တာမှန်ကန်ကြောင်းအတည်ပြုပါတယ်
။ဒီလ6ရက်နေ့မှာတနင်္ဂနွေလုံးမှာမဲဆွဲစီယုံမှုတွေအားလုံးကိုရန်နာရမှာဖြစ်ပြီးတော့မဲဆွဲကြညာဆိုင်ပုတ်တွေကိုဖြုတ်သိမ်းရမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။သက်ဆိုင်ရာပါတီတွေကမိမိတို့ရဲ့ကြီးညာဆိုင်ပုတ်တွေကိုကိုပိုင်အစီအစဉ်နဲ့ည12နာရီမတိုင်ခင်မှာအပြီးသက်တင်ဆက်ပေးရမှာဖြစ်တယ်လို့ကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကပြောပါတယ်။သတ်မှတ်ချိန်အတွင်းတင်ဆက်ဖို့ကြံနေသေးတဲ့မဲဆွဲကြညာဆိုင်ပုတ်တွေကိုကော်မရှင်ရဲ့အစီအစဉ်နဲ့မြို့နယ်စီပင်တရားကတင်ဆက်ရမှာဖြစ်ပြီးဝန်ဆောင်ကကိုတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းတွေကပေးဆောင်ရမှာဖြစ်ပါတယ်။2015ပြည်ထောင်စုအထွေထွေရွေးကောက်ပွဲကိုဒီလ10ရက်နေ့မှာကျင်းပမှာဖြစ်ပြီးစက်တင်ဘာလကတည်းကစပြီး2လကြာမဲဆွဲစည်းရုံးခွင့်ပေးခဲ့တာဖြစ်ပါတယ
်။ဒီအစီအစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အညာနေခင်မတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ၂ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ရော Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေပိုင်းဒုတိယပိုင်းတိုးချဲ့စီစဉ်မှာကြားရမှာတော့
ကျွန်တော်တို့ကြုံခဲ့ဘူးရဲ့1990ခုနှစ်ရွေးကောက်ပွဲနဲ့စာလို့ရှိရင်တော့အခုလုံးမဲ့ရွေးကောက်ပွဲကပွင့်လင်းမြင်သာတဲ့အခြေအနေအောက်မှာ
လူပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောပါရှင်အပြည့်စုံကိုတော့မကြားခင်ကြားရမှာပါဒီနောက်မှာတော့ရွေးကောက်ပွဲသတင်းကောင်းလို့ချက်နိုင်ငံရေးပါတီမိတ်ဆက်နဲ့အတူတခြားစိတ်ဝင်စားစရာအစီအစဉ်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းကောင်းလို့ချက်တွေကိုတင်ဆက်ပေးပါမယ်မဆွတ်မွန်နဲ့ကိုငိန်ချန်းတို့ကတင်ပြထားပါတယ်ရှင်
ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကမကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာလူမှုအတိုင်းဝိုင်းနေကြမပြေမလည်ဖြစ်စေမဲ့အမုန်းစကားပြောဆိုမှုတွေဆက်လုပ်နေတာနဲ့လူများစုအတိုင်းဝိုင်းကြကအစွန်းရောက်တွေကဘာသာရေးကိုနိုင်ငံရေးရွယ်ချက်နဲ့အသုံးချနေတာတွေတွေ့နေရတာမို့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအတွက်အထူးစိုးရိမ်မိကြောင်းနိုဝင်ဘာလ၁ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်လူပုဂ္ဂိုလ်တဦးချင်းကိုဖြစ်စေအဖွဲ့အစည်းကိုဖြစ်စေသူတို့ရဲ့မျိုးနွယ်ကိုယ်ွယ်ရာဘာသာနိုင်ငံရေးအမြင်ကွဲပြားမှုကြားမှကွဲပြားမှုတွေနဲ့ပတ်သက်ပြီးစန့်ကျင်ဘက်အမုန်းပွားစေမဲ့ကိစ္စမျိုးတွေကိုအတက်နိုင်ဆုံးတီးခံရှောင်ရှားကြဖို့တိုက်တွန်းလိုက်တာပါမကြသေးခင်တုန်းကကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွေဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကိုထိခိုက်အောင်ပြောဆိုတာတွေရှိခဲ့တယ်လို့အခုလိုလှုပ်ဆောင်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာပါလှုပ်ဆောင်နေတာတွေ့ရတာမို့ဒါဟာကိုယ့်နိုင်ငံရဲ့ဂုဏ်ကိုထိခိုက်စေတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူတွေကိုရွေးကောက်ပွဲဆိုင်ရာအသိပညာပေးအားနည်းတာကြောင့်ပယ်မဲတွေများနိုင်တယ်လို့စက်တင်ဘာလကစလို့အောက်တိုဘာလအတွင်းရွေးကောက်ပွဲအကြိုကာလစောင့်ကြည့်လေ့လာနေတဲ့ဒါနရှိဆောင်မြန်မာအဖွဲ့ကဒီကနေ့သုံးသပ်ပြောဆိုလိုက်ပါတယ်ဒါအပြင်ရွေးကောက်ပွဲချင်းပမဲ့နိုဝင်ဘာလ၈ရက်နေ့မှာမဲဆန္ဒပေးသူဥယျာဉ်နဲ့မဲယုံအရေးအတွက်မမျှတမှုကြောင့်မဲဆန္ဒရှင်တွေမဲမပေးလိုက်ရတဲ့အခက်အခဲပြဿနာတွေနဲ့ကြုံရနိုင်တယ်လို့လည်းသုံးသပ်ထားတာပါရွေးကောက်ပွဲကျင်းပမဲ့နေ့မှာမနက်6နာရီကနေညနေ4နာရီအထိမဲပေးခွင့်ရှိပြီးမဲမပေးရသေးပေမဲ့မဲယုံပရဝုံအတွင်းမှာတန်းစီနေတဲ့ပြည်သူတွေအတွက်မဲပေးခွင့်ရှိတယ်လို့ထုတ်ပြန်ထားပေမဲ့မဲယုံနေရာအခက်အခဲကြောင့်မဲပေးခွင့်မရလိုက်တဲ့သူတွေရှိနိုင်တယ်လို့သုံးသပ်ထားတာပါရွေးကောက်ပွဲအကြိုကာလသုံးသပ်မှုတွေထဲမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေမဲဆန္ဒရှင်တွေနဲ့စောင့်ကြည့်လေ့လာသူတွေကိုလက်နက်ကိုင်အဖွဲ့တချို့ရဲ့ချိန်းချောက်အန္တရာယ်ပေးမှုတွေရှိတယ်ဆိုတာကိုလည်းထည့်သွင်းထားပါဗျ။
2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးခွင့်ပြုကာလကနိုဝင်ဘာလ6ရက်နေ့ည12နာရီမှအဆုံးသတ်တော်မှာဖြစ်ပါတယ်။ဒါ့အပြင်မဲဆွယ်စည်းရုံးနဲ့ကြော်ညာပိုစတာတွေကိုလည်းနိုဝင်ဘာလ6ရက်နေ့ည12နာရီကနေစလို့အကုန်ဖြုတ်သိမ်းပေးရမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာတက်ဆိုင်ရာပြည်내တိုင်းဒေသကြီးနဲ့တိုင်းရင်းသားနယ်မြေတွေအသီးသီးကနေပါဝင်ရှင်ပြိုင်ကြမယ်။လွှတ်တော်ကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေမဲဆွယ်စည်းရုံးရေးအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုစက်တင်ဘာလ9ရက်နေ့မနက်6နာရီကစလို့ခွင့်ပြုခဲ့တာဖြစ်ပါတယ်။ဒီလိုမျိုးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်နဲ့မဲဆွယ်စည်းရုံးခွင့်ပေးထားတဲ့သတ်မှတ်ကာလအတွင်းမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းတွေကြအပြန်အလှန်တရားစွဲဆိုမှုတွေနဲ့ပါတီကိုထောက်ခံသူနဲ့ကန့်ကွက်သူတွေကြားတင်မာမှုတွေနောက်နိုင်ငံရေးပါတီတွေကြားမဲဆွယ်စည်းရုံးစဉ်မှာလိုက်နာကျင့်သုံးရမယ့်ကျင့်ဝတ်တွေကိုဖောက်ဖျက်ခဲ့တာတွေရှိတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်။စည်ရေးတင်မာမှုတွေရှိနေစေနည်းမြေမတည်ငြိမ်မအေးချမ်းနိုင်သေးတဲ့တိုင်းရင်းသားဒေသတချို့မှာမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေအဓိကကြုံတွေ့ခဲ့ရတာကတော့လုံခြုံရေးအခက်အခဲပဲဖြစ်ပါတယ်။
မြန်မာနိုင်ငံတော်ပြီးခဲ့တဲ့အော်တိုဘာလ29ရက်နေ့ကစပြီးတော့နိုဝင်ဘာလ9ရက်နေ့အထိဂျိုတင်ဆန္ဒမဲတွေပေးနေကြပြီဖြစ်ပါတယ်။ဂျိုတင်ဆန္ဒမဲတွေစတင်ပေးနေကြချိန်မှာဂျိုတင်မဲလက်မှတ်ရဲ့အောက်ခံအယောင်အဝါယောင်ကြောင့်ပါတီအမှတ်တံဆိပ်တွေမကွဲပြားတာနဲ့မဲတံဆိပ်တုံနှိမ့်တဲ့အခါမင်းယိုစိတ်မှုကြောင့်ပယ်မဲဖြစ်နိုင်ခြေစတဲ့အခက်အခဲတွေတွေ့နေရတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေနဲ့အတိုက်ခံပါတီကပြောပါတယ်။မြန်မာနိုင်ငံအတွင်းမှာမိမိမဲဆန္ဒနယ်ပြင်ပရောက် မဲဆန္ဒရှင်တွေကြိုတင်ပေးထားတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေအပါအဝင်နိုင်ငံပြည်ပရောက်မဲဆန္ဒရှင်တွေပေးထားတဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေကိုရွေးကောက်ပွဲကျင်းပမယ့်နေ့ရောက်ရင်သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကသက်ဆိုင်ရာမြို့နယ်ကော်မရှင်အဖွဲ့ခွဲတာဝန်ခံတွေလက်ထဲကိုပေးပို့ကြရမှာဖြစ်ပါတယ်။နိုဝင်ဘာလ၈ရက်နေ့ညနေ၄နာရီထက်နောက်ကျပြီးရောက်လာတဲ့ကြိုတင်ဆန္ဒမဲတွေကိုထည့်သွင်းရေးတွက်မှာမဟုတ်တော့ပဲပယ်မဲအဖြစ်ဆုံးဖြတ်မယ်လို့ကြေညာထားတာပါ။မြို့နယ်ကော်မရှင်အဖွဲ့ခွဲကနေကြိုတင်ဆန္ဒမဲလက်မှတ်တွေပါဝင်တဲ့စာအိတ်တွေကိုလက်ခံရယူပြီးချိတ်ပိတ်ထားတဲ့မဲပုံးထဲမှာထည့်ပြီးလုံခြုံစွာထိမ့်သိမ်းထားရမှာဖြစ်ပြီးတော့ရွေးကောက်ပွဲကျင်းပတဲ့နေ့ညနေ၄နာရီထိုးတာနဲ့ကြိုတင်ဆန္ဒမဲလက်မှတ်ပါတဲ့စာအိတ်တွေထည့်ထားတဲ့ချိတ်ပိတ်ထားတဲ့မဲပုံးကိုမြို့နယ်ကော်မရှင်အဖွဲ့အစည်းတာဝန်ရှိသူတွေလွတ်တော်ကိုယ်စားလှယ်လောင်းဒါမှမဟုတ်ကိုယ်စားလှယ်လောင်းကိုယ်စားလှယ်အသီးသက်တွေနဲ့စောင့်ကြည့်လေ့လာသူတွေရဲ့ရှေ့မှောက်မှာချက်ချင်းရေးတွက်ကြရမှာဖြစ်ပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်
နောက်ဆုံးရရွေးကောက်ပွဲသတင်းကောင်းလုံးချက်တွေကိုမဆုမွန်နဲ့ကိုငိမ့်ချန်တို့ကတင်ပြပေးသွားတော့ပါရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရွေးကောက်ပွဲနီလာရာနဲ့အမျှ NLD အမျိုး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖက်ကလူထုမဲဆွဲစည်းရုံးပွဲတွေအကြီးအကျယ်ကျင်းပနေတယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအဖွဲ့ဝင်တွေကလည်းသူတို့ပါတီအနိုင်ရမယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းပြောပါတယ်မဲဆွဲစည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းနေကြအပြန်အလှန်တရားစွဲဆိုမှုတွေထောက်ခံသူနဲ့ကန့်ကွက်သူကြားတင်းမာမှုတွေနဲ့နိုင်ငံရေးပါတီတွေကြားမဲဆွဲစည်းရုံးစဉ်လိုက်နာကျင့်သုံးရမယ့်ကျင့်ဝတ်တွေကိုဖောက်ဖျက်ခဲ့တာတွေရှိတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်ဒီအကြောင်းကိုတော့ကိုသိန်းထိုက်ဦးကစူးစီးတင်ဆက်ထားပါရရှင်
နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်ရဲ့နောက်ဆုံးမဲဆွဲစည်းရုံးရေးလူထုဟောပြောပွဲကိုမနေ့ကရန်ကုန်မြို့မှာကျင်းပပါတယ်။ပြည်သူလူထုထောင်ပေါင်းများစွာတက်ရောက်အားပေးခဲ့ပြီးအနီအောင်ပင်လယ်လို့တောင်မှ NLD ကိုထောက်ခံသူတွေကတင်စားခေါ်ခဲ့ကြပါတယ်။ဒီလိုလူထုထောက်ခံမှုတွေကြောင့်လဲ NLD အနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့မျှော်လင့်ချက်အပြည့်ရှိနေတယ်ဆိုပြီး NLD ကိုထောက်ခံသူတွေကပြောဆိုနေကြတာပါ
တကယ်အခွင့်အောင်းရနေတဲ့အချိန်မှာကျွန်တော်ရေးရတောက်ကိုဂျင်ဆိုင်ရမယ်ကိုလိုချင်တဲ့ပါတီကိုထည့်အောင်အဲအဲ့ဒီအတွက်ကျွန်တော်တို့ကတော့အရန်ကောင်းတဲ့အခွင့်အရေးပဲကျွန်တော်တို့ဘဝမှာအသက်၄၀နဲ့၄ပြည့်နေပြီတစ်ခါမှဒီအခွင့်အရေးမရခဲ့တဲ့အတွက်ဒီအခွင့်အရေးကိုကျွန်တော်တို့မဲထည့်တဲ့နေ့မှာမိဘနဲ့ကျွန်တော်စောင့်ထည့
်ဒါပေမဲ့လည်းမဲဆွယ်ပွဲတွေအတွင်း NLD ဖွဲ့ဝင်တွေပေါ်ကိုတိလက်ရောက်တက်ခဲမှုတွေပါဝင်ရွေးကောက်ပွဲစီမင်းစည်းကမ်းတွေကိုချိုးဖောက်လို့ရွေးကောက်ပွဲကော်မရှင်ကိုရောရဲစခန်းကိုရောတိုင်ခဲ့ရတဲ့အမှုတရားဝင်တိုင်ကြားခဲ့တဲ့အမှုတွေတရားကြော်ရှိခဲ့တယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ်။မဲပေးမဲ့ဒစိတုံးတွေမှာမှင်းနေယူတာမဲစင်းမှာလူတွေပိုးနေတာ NLD ပါတီရဲ့ကျေပြူစားအဝါရောင်ဖြစ်နေတာမဲပြားပေါ်မှာပါတီအမတ်ဒစိတ်တွေရောထွေးနေတာတွေကြောင့် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့သူ့ကိုထောက်ခံသူတွေမျှော်လင့်တဲ့အတိုင်းတကယ်ပဲရွေးကောက်ပွဲမှာအနိုင်ရပါမလားမဲမတပါမှုတွေဖြစ်မှာဟုစိုးရိမ်မှုတွေလည်းရှိနေပါတယ်။အခုအချိန်ထိတော့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့အာဏာရကြက်ခင်ဖွံ့ဖြိုးရေးပါတီနှစ်ခုကပဲလူတွေထောင်ချီတက်ရောက်တဲ့မဲဆွယ်ပွဲတွေအကြီးအကျယ်ကျင်းပနေတာတွေ့ရပါတယ်။ကြက်ခင်ဖွံ့ဖြိုးရေးပါတီရဲ့မဲဆွယ်ပွဲတွေမှာတိုင်းပြည်ရဲ့ပြောင်းလဲကိုအဓိကဖော်ဆောင်ပေးနေတဲ့ပါတီအဖြစ်အဓိကလူထုကိုစီအောင်ပြောဆိုနေပြီးကြက်ခင်ဖွံ့ဖြိုးရေးပါတီအနိုင်ရမှာပဲအပြောင်းလဲတွေကိုဆက်ပြီးတော့လှုပ်ဆောင်နိုင်မယ်လို့ပါတီကိုထောက်ခံသူတွေကပြောဆိုနေကြပါတယ
်။အဲ့လိုလွတ်တော်ထဲမှာမြောင်များစွာသောကျွန်တော်တို့ကြက်ခင်ပါတီကအစိမ့်နေမြောင်များစွာရောက်နေမှကျွန်တော်တို့ရဲ့ပါတီရဲ့ဘူဝါဒဖြစ်တဲ့ပြည်သူသဘောထားတို့အလေးထားဆိုတာလေကျွန်တော်လုပ်ပြီးလို့ရမြို့ရဲ့ကျွန်တော်လုပ်ပြီးလို့ရအဲ့ဒီညံ့ညံ့ရအောင်လို့ခုကျွန်တော်လာဟောပြောနေတာကပဲ
နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကတော့ပြည်ပရောက်ဂျူရင်စန္ဒမဲပေးခဲ့တဲ့မဲစန္ဒရှင်တွေရဲ့မဲရည်တွေ့မှုမှန်ကန်တိကျမှုရှိမရှိနောက်ရွေးကောက်ပွဲကျင်းပမယ့်နေ့မှာကြိုတင်မဲရည်တွေ့မှုလုပ်ငန်းအစဉ်စဉ်ကိုအလေးနဲ့ထားစောင့်ကြည့်သွားမယ်ဆိုပြီးပြောဆိုနေပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်ကျင်းညာတဲ့အခါမှာမဲမတမာမှုတွေကြောင့်အများမျှော်လင့်တယ်လို့ဖြစ်မလာခဲ့ရင်မတည်ငြိမ်မှုနဲ့တင်းမာမှုတွေကြုံရမှာဟုစိုးရိမ်မှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကပဲရွေးကောက်ပွဲရလဒ်အပေါ်ယုံကြည်လက်ခံမှုနဲ့တရားဝင်မှုရှိတယ်လို့အများစုကလက်မခံခဲ့ဘူးဆိုရင်ရွေးကောက်ပွဲနောက်ပိုင်းသမ္မတသစ်တူရွေးချယ်ရမှာအစိုးရတည်တည်းဖွဲ့စည်းရမှာမတိမငြိမ်အခြေအနေတွေနဲ့တင်းမာမှုတွေကြုံရနိုင်တာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခြေအနေကိုအနီးကပ်စောင့်ကြည့်သွားဖို့အလွန်ပဲအရေးကြီးတဲ့အကြောင်းသတိပေးပြောဆိုထားပါတယ်ခင်ဗျာ
ကိုသိန်းထိုက်ဦးစူးစီးတင်ပြသွားတာပါရှင် မဲဆန္ဒရှင်ပညာပေးမှုအားနည်းတာကြောင့်ပေမဲရင်များလာနိုင်တယ်လို့ရွေးကောက်ပွဲဆောင်ကြည့်မဲ့ဒါနာရှိဆောင်မြန်မာအဖွဲ့ကသုံးသပ်ပြောဆိုလိုက်ပါတယ်။ထို့အပြင်ရွေးကောက်ပွဲကျင်းပမယ်နိုဝင်ဘာလ10ရက်နေ့မှာမဲပေးသူဦးရင်နဲ့မဲယုံအကြီးအတွက်မမျှတမှုအပါအဝင်ဖြစ်လာနိုင်ခြေရှိတဲ့အခက်အခဲတွေကိုလည်းဆွေးနွေးထောက်ပြကြပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်တငယ်လေးကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲအကြိုကာလစောင့်ကြည့်လေ့လာချက်တွေအရပယ်မဲအရေးအတွက်နဲ့မဲဆန္ဒရှင်တွေကြောက်ရွံ့မှုပေါ်အခြေခံပြီးဆန္ဒမဲပေးလိုက်မှာကိုစိုးရိမ်ရတယ်လို့ဒါနရှိဆောင်မြမအဖွဲ့အတိုင်မင်ကန်ကိုအောင်ထိုင်မင်းကပြောဆိုလိုက်ပါတယ်
။မတိတိကျတာကတော့ကျွန်တော်တို့ပယ်မဲအများကြီးရှိကောင်းရှိနိုင်ပါလိမ့်။ဒါကြောင့်ကျွန်တော်တို့ပြောရတယ်ဆိုတော့ဘုရား education လုံးဝမရောက်တဲ့ဒေသတွေအများကြီးပါ။အဲ့မှာမှကျွန်တော်တို့အချို့နယ်တွေမှာဆိုရင်ကျွန်တော်အချင်းချင်းကမှပါလာပါလိမ့်မယ်။စောင့်ကြည့်တဲ့သူကိုကျွန်တော်တို့ဘယ်လိုပေါ့လဲမလိုလားတဲ့ပုံစံနောက်ပြီးတော့ချင်းချောက်တဲ့ပုံစံမျိုးတွေအသိရှိတဲ့ဒေတာအစုရှိပါတယ်တနက်တိုင်းပွဲကြီးရတာကျွန်တော်တို့ပေါ့ဆက်သွားပြီးချင်းချောက်တဲ့ case တွေရှိပါတယ်အဲ့တော့ပြောချင်တာကအရန်ကိုဝင်လိုက်ဖောင်ပြေဒေတာတွေဖြစ်နေတဲ့အချိန်ဘုရား education ကလည်းမရဘူးစောင့်ကြည့်တော့ observer လာတယ်ခုနကချင်းချောက်ခံရတယ်ဆိုပြီးခါမင်းမှဆိုတော့အမတိကတော့လူတွေဒီလိုမျိုးမရမှမကြည့်ရဆိုတော့ပြင်းနေဖြစ်လာနိုင်တယ်အမှန်တကယ်ကခုနကအချို့ဒေတာတွေမှာခုနကတနက်ကြိုင်တက်ဖွဲ့တွေနဲ့အချို့အာဏာရှိတဲ့သူတွေရဲ့ပေါ့နော်တက်ကြိုင်မှုကြောင့်တစ်ခုခုကိုပေါ့နော်ပါတီခုခုကိုကိုယ်စားလှယ်အောင်ပြုစုဖို့ကြောင်းလန့်အောင်လည်းဖြစ်စီပေါ့နော်လေးပြလိုက်ရတာမျိုးပေါ့ရှိနိုင်တယ်
အကျိုးကာလအတွင်းဒါနရှိဆောင်မြမအဖွဲ့လေးလာဆောင်ကြည့်ထားတဲ့28မြို့နယ်တွေကမြို့နယ်တစ်ခုမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကနိုင်ငံရေးပါတီဝင်ကိုယ်စားလှယ်လောင်းနေရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့တွေနဲ့မဲဆန္ဒရှင်တွေကိုပါချင်းချောက်တဲ့အခြေအနေတရက်ကြုံတွေ့ခဲ့ရတယ်လို့ကိုအောင်ထိုင်မင်းကဆက်ပြောပါတယ်။မဲပေးမဲ့နိုဝင်ဘာလ10ရက်နေ့မှာမဲယုံအတွင်းနဲ့မဲယုံအနီးတဝိုက်မှာဖြစ်နိုင်ခြေရှိတဲ့အခက်အခဲတွေကိုလည်းခံမှန်းထားကြောင်းဒါနရှိဆောင်မြမအဖွဲ့အကြံပေးဒေါခင်မမမျိုးကရှင်းပြပါဗျ
။ကိုကြီးလဲရောက်တက်ခိုက်တာတွေနောက်တစ်ခါမဲယုံကိုဝင်ပြီးတော့ဖြတ်စည်းရတယ်ဆိုတဲ့အပိုင်းမျိုးလည်းဖြစ်နိုင်ခြေရှိပါတယ်။နောက်တစ်ချက်ဥစားကတော့ကျမတို့ intimidation ပေါ့နော်မင်းရောက်ပြီးတော့နောက်ဆက်တာလည်းဖြစ်နိုင်ပါတယ်။အဲနောက်တစ်ခါကျမတို့မဲယုံကျင်းထဲမှာရုပ်ရင်းစံကတ်ဖြစ်တာကြောင့်ဒါတွေကတော့အရေးအကြီးတဲ့ဆိုအောင်ကိစ္စရဲ့ဒီပေါ်လေးတကယ် critical incident ဖြစ်ပါလေ။ဒါမျိုးတွေမဟုတ်ဖြစ်တဲ့ခါကျတော့မဲယုံတွင်နေမှလည်းဒါမျိုးဆက်စည်းရုံးမှုတွေလှုပ်ဆောင်ကြရတဲ့ဆိုတဲ့ကိစ္စတွေ။အေးနောက်တစ်ခါကျတော့မဲရောင်းတာလို့မဲဝေတာလို့အဲ့ဒီပိုင်းကဏ္ဍတွေ။နောက်တစ်ချက်ဥစားကကျတော့ရွေးကောက်ပွဲလေးလာဆောင်ကြည့်တဲ့လူတွေကိုမဲယုံကိုချီးကပ်ဖို့အတွက်ပေးတဲ့အမျိုးလေးပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပစ္စည်းတွေခိုးတာပေါ့နော်။ကျမတို့လည်းဆုံးမတဲ့အခြေအနေမျိုးဥပမာအဖြစ်ပြောရမယ်ဆိုတော့ရုပ်တရက်ကြီးများမဲ့သစိတ်တို့ကိုပါတာမျိုးပေါ့လေ။ဒါမျိုးများတစ်ခဲရင်ဆိုတဲ့နေသားမျိုးကလည်းအဲဒါဖြစ်နိုင်ခြေတွေတဲမှာကျမတို့ထည့်တက်ထားပါလေ
။ဒါအပြင်မဲယုံအရေးအတွက်နဲ့မဲပေးသူဦးရေမမျှတမှုကြောင့်မဲယုံအတွင်းလူပြည့်ကျက်မှုတွေလည်းဖြစ်ပွားနိုင်တယ်လို့ဒေါခင်မမမျိုးကဆက်ပြောပါလေ။ရွေးကောက်ပွဲနေ့မှာမဲပေးရမယ့်အချိန်မနက်6နာရီကနေညနေ4နာရီအတွင်းသတ်မှတ်ထားပြီးညနေ၄နာရီကျော်သွားပြီမဲ့မဲယုံပရဝန်အတွင်းရှိနေသူတွေကတော့မဲပေးခွင့်ရရှိမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားပါတယ်။ဒါပေမဲ့လည်းပရဝန်မရှိတဲ့မဲယုံတွေမှာတန်းစီနေကြမဲ့မဲဆန္ဒရှင်တွေရဲ့မဲပေးခွင့်ဆုံးရှုံးသွားမှာကိုလည်းစိုးရိမ်ကြောင်းဒါနရှိဆောင်မြမဥက္ကဋ္ဌဦးချန်းကျင်းအောင်ကအခုလိုပြောပါတယ်
။အထူးတော့မဲယုံတွေကပရဝန်မရှိဘူးဗျ။ဥပမာဒီလိုမျိုးဒါဒီတိုက်ခန်းဆိုရင်ဒီတိုက်ခန်းမှာဆိုရင်သူကပရဝန်မရှိဘူးပေါ့နော်။ဒါသူပရဝလို့တတ်မှတ်မယ်ဆိုတာကမဲယုံမှုရဲ့အုပ်ချုပ်မှုအောက်မှာရှိနေတယ်။တနေ့ကလည်းမဲယုံကမေလူရအရန်ပေးနေတာ။ဒီမဲမှာလူရပြစ်ချက်နေပြီ။အဲ့ဒါကြောင့်အဲ့မဲယုံမှုကအဲ့နောက်ဆုံးလူကြီးကိုသူသွားပြီးတော့မင်းနာမည်ဘယ်လိုလဲ။မင်းတကယ်မဲမျိုးရှိလား။ဟုတ်ပြီ။စရင်တွင်းပြီးတော့ဒီအဲ့နောက်ဆုံးလူကလေဒီရှေ့ဆုံးလူထိဒီစောင့်နေတဲ့လူကြီးဒီအယောက်300ဖြစ်ပါလေဆိုတော့သူကြေညာမလားဆိုတော့ကျွန်တော်တို့ဒါဒီရဒီတဲ့ကျွန်တော်တို့စိုးရိမ်ပြောပါ
ဒါနရှိဆောင်မြမအဖွဲ့ဟာစက်တင်ဘာလ1ရက်နေ့ကနေအောက်တိုဘာလ20ရက်နေ့အထိရွေးကောက်ပွဲအကြိုကာလစောင့်ကြည့်လေ့လာမှုအနှစ်ချုပ်ကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာတော့ပြည်နယ်နဲ့တိုင်းဆက်ကူအပြင်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမဲယုံပေါင်း450မှာစောင့်ကြည့်သူပေါင်းအယောက်900နဲ့လေ့လာစောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်။
မတင်ငယ်လင်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကလည်းရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တွေနဲ့တွေ့ဆုံမင်းမြန်ခန့်တွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။ ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာလော်ဘောအမျိုးသားစီလုံးညညရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့အတူဒနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးထားပါရရှင်
တိုင်းပြည်ငြိမ်းချမ်းရေးကိုအဓိကထားဆောင်ရွက်သွားဖို့လော်ဘောမျိုးသားစီလုံးညညရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကလာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ပါတီအနေနဲ့ကချင်ပြည်နယ်တွင်းမှာရှိတဲ့မြစ်ကြီးနားဝိုင်းမော်ချီပွေဆော့လွန်နဲ့ရှမ်းပြည်မြောက်ပိုင်းလာရှိုးကွမ်းလုံဒေသတွေကနေကိုစလလောင်း28ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာပါလောဝမျိုးသားစီလုံးညီညီရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီရဲ့မူဝါဒနဲ့ပတ်သက်လို့ရှမ်းပြည်မြောက်ပိုင်းဥက္ကရာဦးအေလီယန်တောင်ဆန်ကအခုလိုပြောပါတယ
်ဒီတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးရရှိနိုင်ဖို့အတွက်ကျွန်တော်အတိတ်ကထားပါတယ်စီးပွားရေးမူဝါဒဆိုလို့ရှိရင်ကျွန်တော်စိုက်ပျိုးရေးကိုအခြေခံပြီးမှစိုက်ပျိုးရေးမှာစစ်မှုဖွံ့ဖြိုးတိုးတက်တဲ့စိုက်ပျိုးရေးနေလာများကိုရှာတူတက်အောင်လှုပ်ဆောင်နိုင်ဖို့ရဲ့နောက်ဒီခိမီဖွံ့ဖြိုးတူတက်တဲ့ဈေးကွက်စီးပွားရေးစနစ်ကိုကျွန်တော်ဖော်ဆောင်နိုင်ဖို့ကိုကျွန်တော်အတိတ်ကထားပါတယ်ပါတီကိုယ်စားလှယ်များလောင်းများရဲ့ဂတိစကားကပြည်ထောင်စုငင်းချမ်းမရေးကိုဖော်ဆောင်နိုင်ဖို့ရန်နဲ့ကျွန်တော်တို့ရဲ့ကျိဖဒလပါတီများနဲ့လက်တွေ့ကြစုဆိုပါကျွန်တော်ဖော်ဆောင်ချင်ပါတယ်
ပါတီတီထောင်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးလက်ရှိအချိန်မှာကချင်လူမျိုးစုတွေထဲမှာပါဝင်တဲ့လော်ဝော်တိုင်းရင်းသားလူမျိုးစုတွေဟာတိမ်ကောနေပြီဖြစ်တဲ့အတွက်လူမျိုးစုပြောက်ွယ်မသွားဖို့ကိုလည်းအဓိကထားလှုပ်ဆောင်သွားမယ်လို့ဦးအေလီယန်တောင်ဆန်ကအခုလိုပြောပါတယ
်တီထောင်ရဲ့ရည်ရွယ်ချက်ကိုပြောမယ်ဆိုလို့ရှင်ကျွန်တော်ဒီဗမာပြည်မှာရှိတဲ့ကချင်တိုင်းရင်းသားမျိုးနွယ်စုအထက်မှာပါဝင်တဲ့လူလော်ဝော်မျိုးနွယ်စုဟာတိမ်ကောလို့နေပါရောက်ရှိနေပါတယ်အဲဒါအကြောင်းကျွန်တော်ဒီလော်ဝော်မျိုးနွယ်စုကိုဒီဖော်ထုတ်ရေးကိုအတိကထားပါတယ်ကျွန်တော်တို့လောင်ဝမျိုးနွယ်စုကနေမှစကားမျိုးအခြားမျိုးနွယ်စုစကားကိုပြောသွားတဲ့လောင်ဝမျိုးနွယ်စုမြောက်များစွာရှိသွားပါတယ်တို့ကလည်းကျွန်တော်အတားနိုင်ဆုံးဒီမျိုးမင်းရဲ့စကားမျိုးမင်းရဲ့လူမျိုးထေကိုပြန်လေပြီးမှကိုယ့်ရဲ့စကားကိုယ့်ရဲ့ပါတီကိုယ့်ရဲ့စာပေကိုယ့်ရဲ့ယဉ်ကျေးမှုဖက်ကိုပုံမှန်ပြီးမှဖော်ထုတ်နိုင်ဖို့ကျွန်တော်အကြကိုရည်ရွယ်ပါတယ်။နောက်ပြမဆက်လက်ပြမဒီအခြားတိုင်းသားနဲ့နီးတူမိမိရဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမိမိကြာရအခမ်းကဏ္ဍလေးမှာနိုင်တလောက်အခြားပါတီများနဲ့အတူမိမိရဲ့ပြည်ထောင်စုမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်အောင်ငင်းချမ်းမှုရရှိအောင်တခြားပါတီများနဲ့လက်တွဲပူးပေါင်းကကျွန်တော်အတန်နိုင်ဆုံးပါဝင်ဆောင်ရွက်ဖို့အကြအဓိကရည်ရွယ်ချက်ရှိပါတယ်
လောမျိုးသားစီလုံးညီညီရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဟာ2015ခုနှစ်မှာတည်ထောင်ခဲ့တာဖြစ်ပြီးပါတီဝင်အင်အားကတော့2800ကျော်ရှိနေပါတယ်။ကျွန်တော်သိရပါမြမကသတင်းအေဂျင်စီကနေ VOA ကိုပို့ပို့လိုက်တာပါ။လောသားရေးကိုရှင်းအန်တင်လောက်ဆောင်သွားဖို့ရှိတဲ့ဒနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီဟာလာမယ့်2015ရွေးကောက်ပွဲကိုရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကနေဝင်ရောက်ဆင်ပြေသွားမှာပါ။ဒနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီအနေနဲ့မျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့မြင်းနယ်လွတ်တော်နေရာတွေအတွက်ကိုယ်စားလှယ်လောင်း19ဦးနဲ့ဝင်ရောက်ဆင်ပြေသွားမှာပါ။ပါတီရဲ့မူဝါဒနဲ့ပတ်သက်ပြီးဒနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီရဲ့အနောက်ချုံမြို့နယ်ဗန်နယ်မှုဖြစ်သူဦးညိုလန်ကအခုလိုပြောပါရယ
်အဓိကချမှတ်ထားတာကတော့ကျွန်တော်တို့ကဘယ်လိုပြောမလဲဆိုရင်ခုလူမျိုးတွေကဘယ်လိုပြောမလဲနေရဒေတာပေါ်ပေါ်လွန်းလွန်းမရှိတဲ့အတွက်ခုအရာခုဒေတာခုမျိုးနယ်ခုဒေတာကိုပြပြပြပြပေါ်ပေါ်လွန်းလွန်းဖြစ်လာနေအောင်စွန့်ဆောင်တော့မယ်ဆိုတဲ့အနေထားလေးတွေပါပဲငါဥပမာအခုရွာငံတို့ပင်းတရားတို့လို့ပေါ့ဗျာအဲဒီရွာငံတို့ပင်းတရားတို့ဟာသူတို့ရဲ့လှုပ်ရှားမှုသူတို့ရဲ့စွမ်းဆောင်မှုတွေကြောင့်မို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာခဲ့သလိုကျွန်တော်တို့မြောက်ပိုင်းမှာရှိတဲ့တင်းတို့တင်းသားလူမျိုးများဟာလည်းပဲဟောမိမိနေထိုင်ရအရဒေသဆင့်နေပေမဲ့လို့ကိုယ့်ရဲ့မွေးရဇာဇာတိချက်မြုပ်ဖြစ်နေပေမဲ့လို့ကိုယ့်အရာကိုယ့်ဒေသပါတို့ပြပြပြန်ပြန်ပေါ်ပြနေတဲ့အနေထားမရှိခဲ့သေးပါဘူး။တခြားတခြားသောလူမျိုးတွေကအထင်မြင်သိခံရတဲ့အနေထား။ဟာ၊မင်းတို့ဓနုတွေနေရာမရှိ၊ဌာနမရှိ။အဲ့ဒီလူတွေဖြစ်နေတာပဲဆိုတဲ့အနေထားလေးတွေအပြုတ်စုခံနေရတဲ့အတွက်ကိုယ့်လူမျိုးကိုယ့်အရာကိုယ့်ဒေသကိုပြပြပြန်ပြန်ပေါ်ပြနေတဲ့အနေထားဖြစ်အောင်စွန့်ဆောင်သွားမယ်ဆိုတဲ့အနေထားလေးတွေနဲ့ပါတီဆိုတဲ့ဖွဲ့စည်းတည်ထောင်ခဲ့တာပ
ါဒီနုတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီကနေဝင်ရောက်ရှင်ပြိုင်မယ်ကိုယ်စားလှယ်လောင်းတွေထဲမှာအမျိုးမျိုးတယောက်လဲပါဝင်ပါတယ် ပါတီအနေနဲ့ကိုယ့်လူမျိုးကိုယ့်ဒေသတိုးတက်ရေးကိုအဓိကထားလှုပ်ဆောင်သွားမှာဖြစ်လို့လာမယ့်ရွေးကောက်ပွဲမှာအနိုင်ရရှိဖို့တရားပြတာဖြစ်နေတယ်လို့ဦးညွတ်လိုင်ကပြောပါတယ်။ဒါပြင်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေလွှတ်တော်ရဲ့ရောက်ခဲ့မယ်ဆိုရင်လည်းတခြားပါတီကအမတ်လောင်းနေနဲ့ကိုယ့်တိုင်းပြည်ကိုယ့်လူမျိုးအကျိုးကိုရှေ့ရှုဆောင်ရွက်တော့ဖို့ရှိတယ်လို့ဦးညွတ်လိုင်ကအခုလိုပြောပါတယ်
။ကျွန်တော်တို့အတင်မြောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေပြည်နယ်ကိုယ်စားလှယ်တွေအားလည်းပဲပထမဦးဆုံးသောအချိန်မှာကိုမျိုးနဲ့ကိုရကိုဒေတာကိုပြည်ပြည်ပြင်းပြန်ဖို့ဖော်ပြနိုင်ဖို့ကိုရကိုဒေတာတွေကိုပုံပြတုတ်တက်စေဖို့ကျွန်တော်တို့ရည်ရွယ်မှလှုံ့ဆော်သွားတဲ့အနေထားပါတက်လာတဲ့လွတ်တော်ကုသလေတွေနဲ့ပေါင်းသက်ဆက်ဆံနေတော့မှနိုင်ငံတော်ရဲ့အကျိုးကိုသူတို့နဲ့လက်တွဲပြီးတော့မှဆောင်ရွက်သွားမယ်ဆိုတဲ့အနေထားလေးတွေနဲ့ကျွန်တော်တို့အဲ့လိုပဲဥတည်ချက်ချလိုက်ပ
ါဒီနေ့တိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီဟာ2012ခုနှစ်နိုဝင်ဘာလအတွင်းမှာပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီးပါတီဝင်အင်အားကတော့9000ဝန်းကျင်ရှိနေပါတယ်။ကျွန်တော်သိရပါမြမခတရင်အခြေစီကနေ VOA ကိုပြို့လိုက်တာပါ
။ VOA မြန်မာပိုင်းကနေတင်လာနေညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်အဖြစ်မြမအတန်နဲ့ရုံမြင့်တန်းကြားမြဝတီရုံမြင့်တန်းကြားမြမခမီဒီယာတို့နဲ့ပူးတွဲထုတ်လုပ်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။မကြာခင်ကျင်းပတော့မယ့်ရွေးကောက်ပွဲကနေမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတွေပေါ်ပေါက်လာမယ်လို့အများကမျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းအပြောင်းလဲတွေဟာကောင်းတဲ့ဖက်လားဆိုးတဲ့ဖက်လားဘယ်ဖက်ကိုဦးတည်နိုင်တယ်လဲဆိုတဲ့အပေါ်နိုင်ငံရေးအတိုင်းအဝိုင်းရဲ့ခံမှန်းချက်တွေကိုတော့ကိုတန်စင်ဦးကတင်ပြထားပါရရှင်
။မကြာခင်ကျင်းပတော့မယ့်ရွေးကောက်ပွဲကနေမြန်မာနိုင်ငံအနာဂတ်ကိုကောင်းဘက်ကိုဦးတည်စေမယ့်ရလဒ်တွေထွက်ပေါ်လာသည်မလား။ဒါမှမဟုတ်ရွေးကောက်ပွဲအနိုင်ဆုံးရလဒ်တွေကြောင့်နိုင်ငံရေးအခြေတွေတွေတောင်ဖြစ်ပေါ်လာမလားဆိုပြီးမြန်မာနိုင်ငံအင်အားစုတွေကြားမျှော်လင့်ချက်တွေစိုးရိမ်မှုတွေအမျိုးမျိုးရှိနေကြပါတယ်။ဒီကတက်ကန်နိုင်ငံရေးပါတီကြီးပြုပစ်တဲ့မျိုးသားဒီမိုကရေစီပွဲချုပ်ပါတီနိုင်ငံကသူရဦးတင်ဦးကတော့ရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိအောင်စီစဉ်ထားတယ်လို့အာဏာပိုင်တွေကကတိပေးထားပေမဲ့စိုးရိမ်စရာတွေလည်းရှိနေတော့မယ်လို့ပြောပါတယ်
။ကျွန်တော်ကတော့ဒီလိုပြတ်ပါတယ်အဲဒီသူတို့တလောက်ပြောဆိုကြေညာလာပြီးတယ်ဒီလိုအခြေအနေမျိုးရောက်ပြလာတယ်ဆိုရင်တော့သူတို့ဆက်လက်ပြီးတော့ပြန်ပန်ကန်ကန်ပေါ့နော်သူတို့ကြိုးကြော်ထားတဲ့အတိုင်းဒီအကြီးကဲပုဂ္ဂိုလ်ကကိုယ်ကလည်းပဲကြိုးကြော်ပြောနေတာပဲလေဆိုတော့အဲ့ဒါအပေါ်မှာမူတည်ပြီးတော့တရားသဖြင့်ပြန်ပန်ကန်ကန်ဖက်မှန်မှလုပ်မယ်ဆိုရင်တော့ထွက်လာတဲ့ကျွန်တော်တို့အကျိုးမြတ်ဒီကျွန်တော်တို့ဒီမိုကရေစီအားစုပဲဒီဘက်ကပေါ့နော်ချင်းချင်းရှားရှားတိတ်ခါရှိရှိအောင်မြင်မြင်ဖြစ်မယ်ဒီလိုတော့တွေ့ပြီးကလုံးမနေတာပဲလေ
ကြော့ပြန်နိုင်ရဖို့ကြိုးစားနေတဲ့အာဏာရပြည်တော်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့ဒီကြိမ်ရွေးကောက်ပွဲကနေအာဏာကိုဆက်ထိန်းထားနိုင်ဖို့လည်းမျှော်လင့်နေတာပါ။ဒါပေမဲ့ရွေးကောက်ပွဲမှာလူလူရဲ့ရွေးချယ်မှုတိုင်းလက်ခံဖို့အသင့်ရှိတဲ့အကြောင်းပြည်ကမျိုးပါတီရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဖြစ်ကြည်မြင်နိုင်မျိုးနယ်ကနေနောက်တစ်ကြိမ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ကြည်ကြည်မာကပြောပါတယ်
။အန်ဒရုအနေနဲ့ကတော့ဒါပြည်သူတွေရဲ့ရွေးချယ်မှုအပေါ်မှာပဲဒါလက်ခံပေးရမှာဖြစ်ပါတယ်။ဘာလို့ဆိုတော့ဒါကပြည်သူတွေကိုယ်တိုင်ရွေးချယ်လိုက်တဲ့ဟာဆိုတော့ဘယ်ပါတီပဲနိုင်နိုင်ပေါ့နော်။ဒါကိုနိုင်တဲ့ပါတီကဒါအစိုးရဖွဲ့မယ်ဒါကိုလည်းလက်ခံပါတယ်။ဘာလို့ဆိုကိုယ့်ပါတီအနေနဲ့လည်းဒါနိုင်ငံရဲ့အနာဂတ်တိုးတက်ဖို့ပြောင်းလဲဖို့ဒါအကောင်းဆုံးဒါဆောင်ရွက်ထားတာဖြစ်ပါတယ်။ဖြစ်ပေါ်လာမယ့်အကျက်တဲဘာညာဆိုတာကတော့ဒါအားလုံးကဒါလက်ခံပေးဖို့ဆိုတာဂရိကဝတ်တွေလည်းဒါရှိရပါတယ
်။လက်ရှိလွတ်တော်3ရက်မှာကိုယ်စားလှယ်နေရာတတိယအများဆုံးဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတော့တိုင်းသားတွေအရေးအာရုံစိုက်ဆောင်ရွက်နိုင်ဖို့ရည်မှန်းထားတာပါ။ဒါပေမဲ့လည်းလူလူကြားမှာရေပန်းစားနေတဲ့ NLD ပါတီကဒီဒီချင်းယူကောက်ပွဲမှာအင်အားအလုံးကြီးနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တာကြောင့်ရည်မှန်းထားတဲ့အတိုင်းဖြစ်မလာမှာစိုးရိမ်နေလို့ SNDP ပါတီအထွေထွေတွင်းမှုဦးဆိုင်လာကျော်ကပြောပါတယ်
။ဟိုဒီ USDP ကတော့ဒါကတော့ငွေကြေး2020မှာကျွန်တော်တို့အဓိကပြင်ဖက်အနေနဲ့ကျွန်တော်တို့ပြင်လာတာကိုခု S ဟာပေါ့ LD လည်းသူကပြောနေသိန်းသားစီယုံညီညွေးညီညွေးပြောနေတာတကယ်တမ်းကျတော့သူရှောင်မယ်ဆိုရင်တော့လည်းပဲကျွန်တော်တို့ပုံမောတက်တော့တက်တာဖြစ်တာပဲဗျာသူမရှောင်ဘူးဆိုရင်တော့ကျွန်တော်ပါရင်းငွေကိုရင်ဆိုင်ရမယ်ဆိုတော့ကျွန်တော်တက်လည်းပဲတော့တက်တော့တက်တာမရှိတဲ့ပြင်တော်တော်လေးတော့ဟိုမြေပေးတဲ့လူလည်းပဲစုပေးစွာဖြစ်တာပေါ့ကျွန်တော်ဒေတာမှလာဝင်တော့လည်းပဲသူကကျွန်တော်သိန်းသားအแทရပဲရွေးပြီးဝင်နေဆိုတော့မဲဆန္ဒနယ်မှာကျွန်တော်မဲပြန်နှံ့မှုလည်းအများကြီးဖြစ်သွားနေတာပေါ့ကျွန်
မမိုးမင်းကြီးကိုမေးခွန်းထုတ်လိုက်ပါရဲ့
ဒီတချင်ယူကောက်ပွဲမှာတတိပုဂ္ဂလဖြစ်ဝင်ရောက်ရှင်ပြိုင်သွားမဲ့တော်ညိုတင်းကတော့ယူကောက်ပွဲကလွတ်လပ်မျှတမှုရှိပါမလားလို့တန်တရားဖြစ်မိတယ်လို့ဆိုပါတယ
်အတီတို့ကတော့အကောင်းဆုံးကိုမျှော်လင့်တာပေါ့နော်နိုင်ငံတော်ကိုအကဲကိုအေးချမ်းပြီးတော့ခင်မင်ဖွံ့ဖြိုးတဲ့နိုင်ငံတော်ကြီးဖြစ်စေချင်တာပေါ့နော်အဲ့လိုဖြစ်ဖို့ဆိုရင်ဒီ2015ရွေးကောက်ပွဲကတကယ်ကိုပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့လိုတာပေါ့နော်အဲ့တော့အခုအခြေအနေကိုကြည့်ရတာတော့အန်တီတို့ကဒီရေဘေးအသင့်နဲ့ဒေသတွေကလည်းများတဲ့အခါကြတော့ပေါ့နော်အဲ့ဒီနေရာတွေမှာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်မှဖြစ်ပါမလားလို့ပေါ့အန်တီတို့စိုးရိမ်တာပေါ့နော်အဲ့စိုးရိမ်ချက်တော့ရှိပါတယ်ဒါကြောင့်မလို့အဲ့လိုဝေးလံခေါင်းစည်ဒေသတွေရေဘေးသင့်ဒေသတွေမှာလွတ်လပ်ပြီးတော့မြတ်တာရေရွေးကောက်ပွဲဖြစ်ဖို့ဆိုတာ
ခဲနာဖြစ်တဲ့တရားမလို့အန်တီတို့ဒီ2003ရွေးကောက်ပွဲရလတ်ဟာเนาะအကောင်းဆုံးနေပြည်သူ့အတွက်တယ်လာမလားဆိုတာကတော့အန်တီတို့ဟိုတနည်းအားဖြစ်တဲ့အနေထားမှာတော့ရှိပါတယ်ပေါ့เนาะအန်တီတို့ကတော့အကောင်းဆုံးတော့ဖြစ်ချင်ပါတယ်တနောက်ဆက်နှစ်ခုနေကမှာပြည်ပကနေပြန်လာပြီးဥပဒေဒီမိုကရေစီပါတီကိုပြည်တွင်းမှာတရားဝင်မှတ်ပုံတင်ပြီးဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဦးအောင်မိုးစောကတော့ရွေး
ဆိုတော့အခုလုံးမဲ့ရွေးကောက်ပွဲကပွင့်လင်းမြင်တာလေအခြေအနေအောက်မှာလုပ်တဲ့ရွေးကောက်ပွဲလို့ကျွန်တော်ပြောချင်တယ်။နော်လုံးဝပိတ်ထားတဲ့အခြေအနေအောက်မှာလုပ်တဲ့ရွေးကောက်ပွဲမဟုတ်တာတော့မှန်တယ်။ဒါကြောင့်နှိုင်းရှင်မှုရပြောတာနော်။မြတ်တာမှုနဲ့ပတ်သက်လို့မေးစာမေးခွန်းနဲ့အများကြီးရှိတယ်။ကျွန်တော်တို့မှာရှိလက်ရှိဖွဲ့စည်းချုပ်ပုံအခြေခံဥပဒေအရကိုကလွတ်တော်ထဲမှာ25ရာခိုင်နှုန လာဆိုတဲ့မေကွန်ကတော့ကျွန်တော်အနေနဲ့တော့ဒါမေးသိပ်တော့မေးကြမလို့လည်းမေကွန်ကိုကျွန်တော်ထင်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကနေအုပ်ချုပ်မှုအဆုံးသတ်ပြီးအရသာဆိုးအဖြစ်ပြောင်းလဲလာခဲ့တဲ့2010ပြည်နှစ်ရွေးကောက်ပွဲမှာတော့လွတ်လပ်မျှတမှုမရှိဘူးဆိုပြီးအဓိကတိုက်ခိုက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ NLD ပါတီကသပိတ်မောက်ခဲ့တာပါ2010ပြည်ရွေးကောက်ပွဲကိုလွတ်လပ်မျှတမှုမရှိဘူးဆိုပြီးသပိတ်မောက်ခဲ့ပေမဲ့2012ခုနှစ်ဂျာပြည့်ရွေးကောက်ပွဲကဆက်လို့လွတ်တော်နိုင်ငံရေးမှာပါဝင်လာခဲ့တဲ့ NLD ပါတီအနေနဲ့အခုနောက်ဆုံးရွေးကောက်ပွဲမှာအနိုင်ရဖို့လည်းမျှော်မှန်းထားပါတယ်ဒါပေမဲ့လည်းလွတ်တော်အတွင်းမှာ NLD ပါတီနေရာရလာတဲ့နဲ့မျှနိုင်ငံရေးအရထိတိုက်အခြေအနေတွေပေါ်လာနိုင်တယ်လို့ယူဆသူတွေလည်းရှိပါတယ်။88မျိုးဆက်ပွင့်လင်းလူပွေစီကဥပ္ပိုလ်ကြီးကတော့ရွေးကောက်ပွဲရလဒ်တွေကြောင့်နောက်ပိုင်းမှာနိုင်ငံရေးပြဿနာတွေပေါ်လာမှာကိုစိုးရိမ်နေပါတယ်
။နောက်ပိုင်းပေါ့။နောက်ပိုင်းကရွေးကောက်ပွဲမတိုင်ခင်မှာမဟာမိတ်စုဖွဲ့မှုအခြေအနေပေါ့။ရွေးကောက်ပွဲကိုဘယ်လိုပုံစံနဲ့ဖြတ်သန်းမယ်ဆိုတဲ့ဟာကိုစုဖွဲ့မှုမဟာမိတ်ဖွဲ့မှုအခြေအနေ။နောက်တစ်ခုကရွေးကောက်ပွဲပြီးနောက်ပိုင်းမှာလွတ်တော်ထဲမှာမဟာမိတ်ဖွဲ့တဲ့အခြေအနေ။ဒါကရွေးကောက်ခံရတဲ့ကိုယ်စားလှယ်တွေကြားထဲမှာပါတီဖွဲ့စည်းတွေကြားထဲမှာမဟာမိတ် policy ပေါ့နောက်တစ်ခုကဟိုရွေးကောက်မခံရပြင်မဲ့လို့ကာကွယ်ရေးအစည်းအဝေးကတိုက်ရိုက်ခန့်အပ်တဲ့ကိုယ်စားလှယ်တွေနဲ့ဒီဘက်ကအနိုင်ရတဲ့ပါတီနဲ့ဘလို့အပေးယူလို့မလဲညှိနှိုင်းဆောင်ရွက်မလဲဆိုတာကဒါကနောက်တစ်ဆင့်လောက်ရမယ့်မဟာမိတ် policy ပေါ့ဆိုတော့အဲ့ဒါတွေကိုခံခံမှမှရှိထားမှဒီရွေးကောက်ပွဲအလွန်နိုင်ငံရေးအခင်းကျင်းကိုကျွန်တော်တို့ဟိုမြစ်တတ်တဲ့ရရပေါ့အထူးခိုက်နေနေနဲ့ဘာလို့ဖြတ်တန်းနိုင်လို့အဲ့လိုပဲမလုပ်ပါဘူ
းတိုင်းပြည်နာကတည်းကအရေးကြီးတဲ့အနေပြောင်းတစ်ခုဖြစ်လာမယ့်ရွေးကောက်ပွဲတွေကိုတော့လွတ်လပ်မျှတမှုရှိရှိငြင်းငြင်းချမ်းချမ်းကျင်းပနိုင်ပြီးအများကယုံကြည်လက်ခံနိုင်မယ့်ရလဒ်ကောင်တွေထွက်ပေါ်လာဖို့အတွက်ကိုလည်းမြန်မာနိုင်ငံရဲ့အတိုင်းဝန်းကြမှာသာမကနိုင်ငံတကာအတိုင်းဝန်းမှာလည်းမျှော်လင့်နေကြပါတယ်ကျွန်တော်တက်နေဦးပါခင်ဗျာ
လာမယ့်မြန်မာရွေးကောက်ပွဲပေါ်နိုင်ငံရေးအတိုင်းအဝန်ရဲ့ခံမှန်းချက်တွေကိုတင်ပြပေးသွားတာပါရှင်။နောက်9နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစည်းအဝေးကြရင်လည်းနောက်ဆုံးရသတင်းတွေနဲ့သတင်းဆောင်မတွေပြင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားအောင်ပါရှင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမှခင်ဖြူထွေးကပြောပြပေးပါအောင်ရှင်
။အချိန်မတိုင်ခင်ကျင်းပတဲ့တူတူကြီးရွေးကောက်ပွဲမှာသူရဲ့တရားမျှတရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ AKP အနိုင်ရတဲ့အပေါ်ကဘာကလေးစားလက်ခံတင်တယ်လို့တူတူကြီးသမရရီချစ်တယစ်အာဒဝမ်ကဒီနေ့ပြောလိုက်ပါတယ်။တိုင်းပြည်ဒီနေ့ရဲ့အတွေ့တူတူကြီးပြည်သူတွေကအခုလိုမဲပေးခဲ့ကြတာလို့သမရအာဒဝမ်ကပြောပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာ AKP ပါတီကမဲရီအတွက်90ရာခိုင်နှုန်းနည်းနည်းသာရော့ပြီးတော့လွှတ်တော်နေရာ950မှာ366နေရာကိုအနိုင်ရလိုက်တာဖြစ်ပါတယ်ရှင်။တခါရှိနေပိုင်ဒေသကိုလျက်ကြခီးရောက်နေတဲ့အမေရိကန်နိုင်ငံသားရင်းဝင်ကြီးဂျွန်ကယ်ရီဟာဒီကနေ့ခီးစဉ်တတိယမြောက်နေ့မှာတော့ကဇက်စတန်သမ္မတနာဆိုဂျန်နာဇာဘိုင်ယက်ဖ်နဲ့ဒီကနေ့တွေ့ဆုံပါတယ်ကဇက်စတန်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ကစဉ်ဆက်မပြတ်ထောက်ခံအားပေးလာတဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းသမ္မတနာဇာဘိုင်ယက်ဖ်ကပြောဆိုခဲ့ပါတယ်ရှေ့လယ်ပိုင်းဒေသမှာစီးပွားရေးနဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးပုံမူတိုးတက်ကောင်းမွန်မှုမျှော်လင့်ချိုးဖောက်နေတဲ့ Mr. Kerry ဟာကဇက်စတန်နိုင်ငံသားရင်းဝင်ကြီးနဲ့လည်းတွေ့ဆုံခဲ့တယ်လို့ဆိုဗီယက်ပြည်ထောင်စုဝင်နိုင်ငံတွေဖြစ်ခဲ့မှုတဲ့ကဇက်စတန်ခီယာကစ္စတန်တာဂျီကစ္စတန်တာခ်မစ်ကစ္စတန်နဲ့ဥစ်ဘက်ကစ္စတန်နိုင်ငံတွေကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။အစ်ချင်းနိုင်ငံမှာပြတ်ကျခဲ့တဲ့ရုရှားခီးတပ်တင်လေယာဉ်ပြတ်ကျမှုဟာဒီလေယာဉ်ရဲ့ဆက်ပိုင်းဆိုင်ရာချုပ်ရင်းမှုတစ်ခုခုကြောင့်မဟုတ်ဘဲနဲ့ပြင်ပအကြောင်းအရာတွေပါနေတယ်လို့လေကြောင်းလိုင်းတာဝန်ရှိသူတူကပြောလိုက်ပါတယ်။လေရင်လေထဲမှာပြက်ကျသွားနိုင်လောက်တဲ့ဆက်ပိုင်းဆိုင်ရာချိုးရင်းမှုတစ်ခုမှမရှိခဲ့ဘူးလို့ဒီလေကြောင်းလိုက်ညွှန်ကြားရေးမှူးအလက်ဇန်ဒါစမီနော့ဖ်ကပြောသွားတာဖြစ်ပါရဲ့ရှင်
။တနင်္လာနေ့နောက်ဆုံးရသတင်းချင်းချုပ်ကမခင်ဖြူရိတ်ကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမှဆုံးမဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဇူဘီယာအယ်လ်တာရက်ဖြစ်ပါရဲ့။ VOA American တန်းညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 9.95တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါဒေါက်တာရှင်များနဲ့တူမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.